Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်အောက်တိုဘာလ26ရက်တနင်္လာနေ့ညပိုင်း 9:00 အထိအစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့ 51 နဲ့လိုင်းလမီတာ190ရိုးကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်။မနင်္ဂလာပါဒီကနေ့ညစီစဉ်မှုဖြစ်တာတင်ဆက်ပေးပါပ
ါမင်္ဂလာပါကျွန်တော်ရန်နိုင်ပါတင်းလာညပိုင်းသတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူရှင်းပြပေးသွားမှာဖြစ်ပါတယ်အာဖဂန်နိုင်ငံကအင်အားပြင်းကလျင်ကြောင်းအာဖဂန်နဲ့ပါကစ္စတန်နိုင်ငံတွေမှာတည်ဆုံးသူဟာတရားကျော်သွားပြီဖြစ်ပါတယ်တူရကီနိုင်ငံမှာရဲကဝင်အိမ်တိမ်ကိုဝင်ရောက်စီးနှင်မှုအတွင်စစ်သွေးကြော9ယောက်တည်ဆုံးသွားခဲ့ပါတယ်နိုင်ငံထိပ်သီးဆွေးနွေးပွဲပြုလုပ်ဖို့တောင်ကိုရီးယားကဂျပန်နိုင်ငံကိုကမ်းလှမ်းလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ကောင်းပါပြီရှင်အကြောင်းအမျိုးမျိုးကြောင့်မဲပေးခွင့်မရလိုက်တဲ့ဆိုးရောက်မြန်မာနိုင်ငံသားတွေမနေ့ကတော့ကိုရီးယားကမြန်မာတန်ရုံမှာမဲပေးခွင့်ရလိုက်ပါတယ်
။တကယ်ဆိုတော့တချို့ကြလို့ရှိရင်ဒီမှာကနေဝူးပြားနေလာကြတဲ့လူတွေရှိမှာဟုတ်။အဲ့လိုလူတွေကပြန်ပြီးတော့မထည့်ကြတော့ဘူးဗျ။မဲပြားကြံတဲ့လူတွေကဆရာလောက်ပဲ။
တောင်ကိုရီးယားကကြိုတင်မဲစစ်တမ်းကောက်ရိုးရေးတာဝန်ခံတအူးဖြစ်တဲ့ကိုဝင်းလိုက်ပါရှင်။ဒီသတင်းကိုတော့နောက်ပိုင်းမှာကြားရမှာပါ။ဒီနောက်မှာတော့ရှမ်းပြည်နယ်တောင်ကြီးမြို့မှာဘုံပေါက်ကွဲတဲ့တရင်ပြန်လည်တင်ပြချက်နဲ့တူကရင်ပြည်နယ်ကတိုင်းရင်းသား9ဦးဟာပဲခူးကနေနေပြည်တော်ထိခရီးရှည်ချီတက်မှုကိုဘာကြောင့်လုပ်ရသလဲဆိုတဲ့တရင်တွေကိုတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ကာတွေပြောသည်မတက်တန့်ရောင်တရင်လွန်နဲ့သူယုံကြည်ရစီစဉ်တွေကိုနားဆင်ရမှာပါ။အခုရင်ဆုံးတော့ဒီကနေ့ထိတ်တန့်ရောက်တရင်တွေကိုကိုရနိုင်နဲ့မခင်ဖြူတွေတို့ကပြောပြပေးကြပါအောင်ရှင်။
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာအင်အားပြင်းငလျင်တစ်ခုလှုပ်ခတ်ခဲ့တာကြောင့်အာဖဂန်အဖွဲ့ဝင်အင်ဒီဂျင်ပါကစ္စတန်နိုင်ငံမှာပါတည်ဆုံးသူအရေအတွက်ဟာတရားကျော်သွားပြီဖြစ်ပြီးတော့ရာနဲ့ချီပြီးတော့လည်းဒဏ်ရာရသွားခဲ့ပါတယ်ဖေဇာဘတ်မျိုးရဲ့အရှိတောင်ဘက်ကမိုင်60လောက်အကွာကိုဗဟိုပြုပြီးတော့တင်းလာနေကလှုပ်ခတ်ခဲ့တာဖြစ်ပြီးတော့အမေရိကန်ဘူမိဗေဒဌာနရဲ့တိုင်းတာချက်အရပြင်းအားဟာ9.5 magnitude ရှိတယ်လို့ပြောပါတယ်။တေဆုံးသူတမမုတ်ဒဏ်ရာသူစီးရင်ဟာထပ်ပြီးတော့တိုးလာနိုင်တယ်လို့လည်းအာဖဂန်သတင်းရက်ွက်တွေကပြောပါတယ်။ငလျင်ကြောင့်ထိခိုက်ဒဏ်ရာသေဆုံးသူတွေအများပြားရှိတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ဒါပေမဲ့အစိုးရတာဝန်ရှိသူတွေဘက်ကတော့အတိအကျသတင်းထုတ်ပြန်တာမရှိသေးဘူးလို့အာဖဂန်နိုင်ငံရဲ့ထိပ်တန်းနိုင်ငံရေးသမားတူဖြစ်တဲ့အဗ်ဒူလာကပြောပါတယ်။ငလျင်လှုပ်ခတ်သွားတဲ့နေရာနာကနားမှာကူညီကယ်ဆယ်ရေးတွေချက်ချင်းပေးနိုင်ဖို့အတွက်အာဖဂန်တပ်တွေနဲ့ရဟတ်ယာဉ်တွေကိုပါကစ္စတန်စစ်တပ်အကြီးအကဲရာဟီလ်ရှရစ်ကဆေးလွှတ်လိုက်ပါတယ်။နန်ဂါဟာပြည်နယ်မှာတော့6ယောက်သေဆုံးပြီး80လောက်တန်းရခဲ့တယ်လို့ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကအစိုးပိုင်းကပြောပါတယ်။ဒါပြင်ကွန်ဒူးစ်ပြည်နယ်မှာဆိုရင်လည်းကျောင်းသား12ယောက်အပါသေဆုံးပြီးတော့ဒါဇင်နဲ့ချီတန်းရရခဲ့ကြတယ်လို့ဆိုပါတယ်။ပါကစ္စတန်နိုင်ငံမှာတော့ခိုင်ဘာပထုံခွာဒေသကငလျင်တန်းအပြင်းထန်ဆုံးခံခဲ့ရပြီးတော့48ယောက်ထပ်မနေသေးဆုံးပြီး950တန်းရခဲ့တယ်လို့ပါကစ္စတန်တာဝန်ရှိသူတွေဘက်ကပြောပါတယ်။ဒါပြင်ငလျင်လှုပ်ပြီးတဲ့နောက်မိနစ်90အတွင်းအင်အား 4.9 နဲ့ 4.8 ရှိတဲ့ငလျင်ငယ်နှစ်ခုလည်းလှုပ်ခတ်သွားတယ်လို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောပါတယ်။ငလျင်ကြောင့်အိန္ဒိယနိုင်ငံနယူးဒယ်လီမြို့အထိပါအိမ်တွေတုန်ခါသွားခဲ့ပါတယ်ခင်ဗျာ။
တူရကီနိုင်ငံရှိတောင်ပိုင်းကအစ္စလာမ်စစ်သွေးကြွား IS ဆွေးရောက်အဖွဲ့ငယ်တစ်ခုကိုဒီကနေ့စီးနှင်းတိုက်ခိုက်တာမှာတူရကီရဲတပ်ဖွဲ့ဝင်2ဦးနဲ့စစ်သွေးကြွား9ဦးသေဆုံးသွားပါတယ်။စီးရီးယားနိုင်ငံရဲ့20တခြားမှာအစိုးရဝါရီတွေကတူရကီအာနာပိုင်တွေဒီအချိန်မြင့်ပြီးတော့နှိမ်နင်းနေတာဖြစ်ပါတယ်။ဒီကနေ့တိုက်ခိုက်မှုကအများအပြားခတ်လူမျိုးတွေနေတဲ့ဒယာဘာခီယာမြို့မှာအိမ်အများအပြားကိုရဲတပ်ဖွဲ့ကစီးနှင်းတိုက်ခိုက်တာပါ။ရဲတပ်ဖွဲ့ဝင်4ဦးဒဏ်ရာရပြီးစစ်သွေးကြွား3ဦးကိုဖမ်းမိတယ်လို့နှုံချုံရေးတာဝန်ရှိသူတွေကပြောပါတယ်။ဒီလဆော်ပိုင်းလုံးကအန်ကာရာမြို့တော်မှာဘုံခွဲတိုက်ခိုက်မှု2ကြိမ်ဖြစ်ပြီးလူတရာကျော်သေဆုံးခဲ့ရတဲ့ဖြစ်ရပ်တွေဟာ IS အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့တူရကီအာဏာပိုင်တွေကပြောထားတာပါ။ဆီးရီးယားကနေထွက်ပြေးပြီးကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကအတိမတ်ပြုမှတ်ပုံတင်ပေးထားတဲ့ဆီးရီးယားဒုက္ခသည်၄တန်းနဲ့ကထပ်ဝံနီးပါးကိုလည်းတူရကီကလက်ခံထားပါတယ်။တူရကီနိုင်ငံမှာရောက်နေတဲ့ဆီးရီးယားဒုက္ခသည်အရေအတွက်ဟာပြီးခဲ့တဲ့နှစ်အချိန်ကတည်းကဆိုရင်၂ဆကျော်တိုးနေပါပြီ။ဒီတော့တွင်မှာပဲစီးရီးယားကအချမ်းဖတ်သမားတွေရဲ့ချင်းချမှုကိုအာရုံစိုက်ပြီးနေနေသွားမယ်ဆိုတာစီးရီးယားသမ္မတဘက်ရှာယယ်အာဆက်ကတင်းငွေနေမှာထပ်ပြောပါရယ်ဒါဟာ2017ခုနှစ်မတ်လကတည်းကစတင်ခဲ့တဲ့အချက်အသေးကိုဖြည့်ရှင်းမှုသူ့နိုင်ငံလူလူကလိုလားတဲ့နိုင်ငံရေးအဖြစ်အစီဦးတည်လိုက်မယ်လို့သမ္မတအာဆက်ကဆိုပါရယ်ရှင
်ဂျော်ဒန်မြေနောက်ဖက်ကန်ဒီတာမှာတင်းလာနေတုန်းကပေါ်လစ်တိုင်းလူမျိုးတူကအစ္စရေးလူမျိုးတူကိုဓာတ်နဲ့ထိုးခဲ့ပြီးတော့အဲ့နောက်တနက်နဲ့ပြစ်သက်ခံရလို့အဆိုပါပေါ်လစ်တိုင်းလူမျိုးလေတည်ဆုံးသွားခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်ဒါထိုးခံရတဲ့အစ္စရေးလူမျိုးဟာဟေဘရွန်မြို့နားကလမ်းစုံတစ်ခုမှာလေဘင်းကိုဓာတ်နဲ့ထိုးခံခဲ့ရတာဖြစ်ပြီးတော့ဒဏ်ရာပြင်းပြင်းထန်ထန်ရသွားခဲ့တယ်လို့ အစ္စရေးဘက်ကပြောပါတယ်ဒါနဲ့ထိုးခံရတဲ့ထိုးခဲ့တဲ့ပါလက်စတိုင်းလူမျိုးကိုတော့အဲ့နေရာမှာပဲတနက်နဲ့ပြစ်တက်လိုက်တယ်လို့ဆိုပါတယ်အစောပိုင်းထွက်ပေါ်လာတဲ့သတင်းတွေအရတော့ဒီဆုံးသူဟာအစ္စရေးစစ်သားဖြစ်တယ်လို့ပြနေကြောင်းရဲတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်ဒါပေမဲ့အစ္စရေးစစ်တပ်ဘက်ကတော့ဒီလူရဲ့အချက်လက်အသေးစိတ်ကိုထုတ်ဖော်ပြောဆိုဖို့ညှဉ်းဆန်ခဲ့ပါတယ်အစ္စရေးမီဒီယာတွေကတော့အဆိုပါပုဂ္ဂိုလ်ဟာ19နှစ်ပဲရှိသေးတယ်လို့ဆိုပါတယ်အခုသတင်းပတ်အတွင်းပါလက်စတိုင်းတွေကအစ္စရေးတွေကိုနေတိုင်းလိုလိုတိုက်ခိုက်နေတာဖြစ်ပြီးတော့ဒီဖြစ်ရပ်ကနောက်ဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်လွန်ခဲ့တဲ့သတင်းပတ်5ပတ်အတွင်းပါလက်စတိုင်းတွေကတိုက်ခိုက်လို့အစ္စရေးစေရောက်တည်ဆုံပြီးတော့အစ္စရေးဘက်ကပြန်ပစ်တဲ့အတွက်ပါလက်စတိုင်း52ယောက်တည်ဆုံခဲ့ပါတယ်ခင်ဗျာ
ရွှေပြောင်းဒုက္ခသည်တွေကိုချားဖို့အတွက်ဂရီးနိုင်ငံနဲ့ဘောကန်ဒေသနိုင်ငံတွေကနေသူတို့ဝင်လာတဲ့လမ်းကြောင်းတစ်လျှောက်လက်ခံရေးဌာနတသိမ်းဖွင့်မယ်လို့ဥရောပသမဂ္ဂ EU ကပြောလိုက်ပါတယ်ရွှေပြောင်းဒုက္ခသည်တွေအလုံးရင်းနဲ့ဝင်လာတာကိုရင်ဆိုင်နေရတဲ့ဂရီးနဲ့အရှေ့ဥရောပဒေသနိုင်ငံတွေရဲ့ဝင်ကြွေးဝင်မှုကိုသက်သာစေဖို့ကြိုးစားတာပါဂရီးနိုင်ငံမှာလက်ခံရေးဌာန5000ဖွင့်ပြီးဘောကန်ဒေသနိုင်ငံတွေမှာတော့နောက်ထပ်5000ဖွင့်မယ်လို့ဥရောပကော်မရှင် EC ဥက္ကဋ္ဌဂျန်ကလော်ရီဂျက်ကာကဒီနေ့အစောပိုင်းမှာပြောပါတယ်ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲလ်အပါအဝင် EU ဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်အများအပြားနဲ့ဒီအရှေ့ဥရောပက EU ဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေကခေါင်းဆောင်တွေတော့ Brussels မြို့တော်မှာတနင်္ဂနွေနေ့ကအရေးပေါ်ထိပ်သီးဆွေးနွေးလုပ်ပြီးတဲ့နောက် EC ဥက္ကဋ္ဌကအဲ့ဒါလိုပြောလိုက်ကြပါရွှေပြောင်းဒုက္ခသည်တွေကိုနေစရာပေးဖို့မှတ်ပုံတင်ဖို့နဲ့ဆက်ပြီးဝင်လာနေတာကိုပို့ပြီးတော့ကောင်းကောင်းကြိုက်တွင်နိုင်ဖို့ရလက်ခံရေးဌာနတွေဟာအရေးပါတယ်လို့ဂျက်ကာကပြောပါတယ်နိုင်ငံမျိုးမျိုးကြားမှာရွှေပြောင်းဒုက္ခသည်အရေးဆက်ရာလုပ်ငန်းတွေကိုညှိနှိုင်းဆောင်ရွက်ဖို့တရိတ်ချက်လက်တွေကိုအလင်းမြန်ဖလှယ်နိုင်ရေးအစီအစဉ်တစ်ခုအပါအဝင်အဆိုပြုချက်20နီးပါးပါတဲ့ညွှန်ကြားချက်တစ်ခုကိုချက်ကကဒီနေ့ထုတ်ပြန်ပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965ไคลโดมีเตอร์32กิโลเฮิรตซ์9323ไคลโดมีเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไคลไลมีเตอร์190กิโลเฮิรตซ์1905รูเนี่ยบาทุ่งเล่นปีนี่บาเลยครับ
ဒီကနေ့တနင်္လာနေ့ညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အတိတ်ကာလတုန်းကဂျပန်နိုင်ငံရဲ့စီးရေးအရရန်လိုတဲ့မူဝါဒတွေကြောင့်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံကြားဆက်ဆံရေးတင်းမာခဲ့တာကိုပြန်လည်ကောင်းမွန်လာအောင်ကြိုးပမ်းတဲ့အနေနဲ့နိုင်ငံထိပ်သီးအစည်းအဝေးတစ်ခုလုပ်ဖို့တောင်ကိုရီးယားနိုင်ငံဘက်ကကမ်းလှမ်းလိုက်ပါတယ်။ရှေ့သတင်းမှာကြောက်ရင်တောင်ကိုရီးယားသမ္မတပါကွန်ဟေဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တရုတ်ဝန်ကြီးချုပ်လီကုတ်ချန်းတို့တွေ့ဆုံဆွေးနွေးကြမဲ့သုံးနိုင်ငံအစည်းအဝေးရဲ့အပြင်ဘက်အခုလိုတောင်ကိုရီးယားဘက်ကအဆိုပြုတဲ့နှစ်နိုင်ငံတိကျအစည်းအဝေးကိုကျင်းပသွားမှာဖြစ်တယ်လို့တောင်ကိုရီးယားသမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ဒါပြင်အဲ့ဒီသုံးနိုင်ငံထိပ်သီးအစည်းအဝေးပွဲအတွင်းမှာတောင်ကိုရီးယားသမ္မတပါကွန်ဟေအားတရုတ်ခေါင်းဆောင်နဲ့လည်းတိကျတွေ့ဆုံသွားဖို့ရှိပါတယ်။ဒုတိယကမ္ဘာစစ်မတိုင်မီနဲ့ဒုတိယကမ္ဘာစစ်အတွင်းဂျပန်နိုင်ငံကကိုရီးယားကျွန်းဆွယ်နဲ့ပြုံးနိုင်ငံတွေကိုတိုက်ခိုက်သိမ်းယူပြီးရက်ဆက်စွာဆက်ဆံခဲ့တာရင်းနဲ့ပတ်သက်ပြီးတော့ဂျပန်အစိုးရနဲ့တောင်ကိုရီးယားတရုတ်အစိုးရတို့ကြားမှာဆက်ဆံရေးဟာပြီးခဲ့တဲ့လပိုင်းတွေအတွင်းပိုဆိုးလာခဲ့တာပါ။အဲဒီကာလတွေတုန်းကကိုရီးယားကျွန်းဆွယ်ကိုသိမ်းယူခဲ့တာကိုရီးယားအမျိုးသမီးတွေကိုလိန်ကျွန်းဖြစ်သုံးပြုခဲ့တာအပါအဝင်ဂျပန်စစ်တပ်ရဲ့ရက်ဆက်မှုတွေနဲ့ပတ်သက်ပြီးတော့ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေဝန်မခံမချင်းပတ်ဂုံဟေကတွေ့ဆုံဖို့အဲဒီတုန်းကညှဉ်းဆန်းခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုရီးယားစစ်ပွဲနဲ့တောင်တန်းမြောက်ကိုရီးယားနှစ်ဖက်အစိုးရတို့ကြားတင်းမာမှုတွေကြောင့်ဆယ်စုနှစ်6စုကြာကွဲကွာနေခဲ့ကြတဲ့မိသားစုဆွေမျိုးတွေကနေဒါပြန်လည်စုံစည်းဝင်ရခဲ့စပြီးတဲ့နောက်ဒီကနေ့မှာတော့ဝမ်းနဲ့ချီကွဲစွာနဲ့ပဲနှုတ်ဆက်ခွဲခွာကြပါရစေ။မြောက်ကိုရီးယားဘန်းဖြေစခန်းမောင့်ကွန်ဂမ်းမှာဒုတိယတစ်ကြိမ်ပြန်လည်စုံစည်းမှုအတွင်းမှာပါဝင်ခဲ့ကြတဲ့တောင်ကိုရီးယား250အနေနဲ့သူတို့ရဲ့မိသားစုတွေကိုနောက်တစ်ကြိမ်ပြန်တွေ့ရဖို့မလွယ်ကူနိုင်ပါဘူး။နောက်ဆုံးအကြိမ်နှုတ်ဆက်ခွဲခွာမှုဖြစ်နိုင်တဲ့ဒီကနေ့မှာအချင်းချင်းနှုတ်ဆက်ကြရင်းနဲ့ငိုကြွေးခဲ့ကြသူတွေလည်းအများအပြားရှိခဲ့ပါတယ်။တောင်တန်းမြောက်ကိုရီးယားနိုင်ငံအကြားခွဲခွာခဲ့ကြတဲ့မိသားစုတွေဟာမောက်ကွန်ကန်အပန်းဖြေစခန်းမှာ၃ရက်ကြာနေထိုင်ခဲ့ကြပေမဲ့အချင်းချင်းတွေ့ဆုံဝင်ရတဲ့အချိန်ကတော့နည်းပါတယ်။အနီးကဆောင်ချီမှုတွေအောက်မှာစုစုပေါင်းတွေ့ဆုံချိန်12နာရီသာရခဲ့တာပါ။ဒီတွေ့ဆုံမှုဖြစ်မြောက်ရေးဆင်ခြင်ခဲ့တဲ့ကိုရီးယားတက်ချင်းဒီအဖွဲ့ကတောင်ကိုရီးယားနိုင်ငံသားတွေအနေနဲ့မြောက်ကိုရီးယားကိုဝေဖန်ပြစ်တင်တာတွေမလုပ်ကြဖို့သတိပေးခဲ့ပါတယ်ရှင်။
ကျောင်းနိုင်ငံကအတိုက်ခံအနုပညာရှင် IWW ဩစတြေးလျနိုင်ငံမှာကျင်းပဖို့ရှိတဲ့အနုပညာပြပွဲတစ်ခုမှာအသုံးပြုဖို့စီစဉ်ထားတဲ့ကလေးကစားစရာ၄ခုအယုတ်တွေကိုအဲ့ဒီ၄ခုကုမ္ပဏီကရောင်းချပေးဖို့ညှဉ်းဆန်ပြီးတဲ့နောက် Twitter နဲ့ Instagram လူမှုကွန်ရက်အသုံးပြုသူတွေကသူကိုအဲ့ဒီ၄ခုကစားစရာအယုတ်လေးတွေပုံလိုက်ပို့ပေးမယ်လို့ IWW ရဲ့လူမှုကွန်ရက်စာမျက်နှာတွေမှာကြေပေးခဲ့ကြပါတယ်အဲ့ဒီမှာပေးပို့လာတဲ့စာတွေမှာတော့၄ခု for ဝေဝေလို့ရေးထားပြီးတော့လေကိုကုမ္ပဏီကအခုလိုစင်စာလှုပ်ထားတဲ့အပေါ်မှာလည်းအကြီးအကျယ်ဝေဖန်တာတွေအများပြပါဝင်ပါတယ်။အိုင်ဝေဝေကနိုင်ငံရေးအရာအမှုပညာတရက်ဖော်ပြဖို့အတွက်လေကိုကုမ္ပဏီကထုတ်တဲ့ကလေးကစားစရာအတုံးလေးတွေပန်ကြားခဲ့တာကိုကုမ္ပဏီကနိုင်ငံရေးကိစ္စဖြစ်နေတဲ့အတွက်ဆိုပြီးညှဉ်းဆန်းခဲ့တာဖြစ်တယ်လို့သူကပြောပါတယ်။မဘုံမျိုးကဗစ်တိုးရီးယားမျိုးသားပြတိုင်းမှာကျင်းပမဲ့ဒီပြပွဲကိုဒီဇင်ဘာ17ရက်နေ့မှာစတင်မှာဖြစ်ပြီးအိုင်ဝီဝီရဲ့အမှုပညာဖန်တီးမှုတွေကမြင်းပြိုင်တွေနဲ့မြင်းဖြတ်တွေကိုအဓိကထားပြသသွားမှာဖြစ်ပါတယ်။အိုင်ဝီဝီကပြသဖို့စီစဉ်ထားတဲ့အမှုပညာဖန်တီးမှု၄ခုတည်းကတစ်ခုကမနစ်တုန်းကဆန်ဖရန်စစ္စကိုမှာပြသခဲ့တဲ့ပုံစံနဲ့တူမှာဖြစ်ပြီးတော့အဲ့ဒုန်းကသူကလေကိုကစားစရာအတုံးလေးတွေနဲ့ယုံကြည်ချက်ကြောင့်ဒါမှမဟုတ်ပတ်သက်မှုတွေကြောင့်ထောင်ချခံထားတဲ့ဒါမှမဟုတ်ပြပကိုတင်းရှောင်နေသူ186ဦးရဲ့ရုပ်ပုံတွေကိုဖန်တီးခဲ့ပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာစက်တင်ဘာလကအီတလီကူညီပေးရေးလှုပ်သားတူတက်ခံရတဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးတန်တရားရှိသူလေးဦးကိုဖမ်းဆီးလိုက်ပါတယ်။နယ်သာလန်နိုင်ငံခြေဆိုင်ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီတစ်ခုကဒေသဆိုင်ရာစီမံကိန်းမန်နေဂျာဆီဆိုရာဒေဗယ်လာကိုဒါကမျိုးတော်ကတန်တမန်ရက်ကွက်မှာတက်ခဲ့တဲ့ဆိုရာအခုတန်တရားနဲ့အဖမ်းခံရတဲ့သူကဝန်ခံတယ်လို့တာဝန်ရှိသူတွေကပြောပါတယ်။မော်တော်ဆိုင်ကစီးလာတဲ့လူတွေကတဗဲလာကိုတနက်နဲ့ပြတ်တက်သွားတာပါ။သူတက်ခရပြီးတဲ့နောက်ရက်ပိုင်းအတွင်းမှာပဲဒါကာမြို့တော်နဲ့330ကီလိုမီတာဝေးတဲ့ရန်ကူအရက်မှာဂျပန်နိုင်ငံသားတဦးအလားတူပုံစံနဲ့အသက်ခံရပါသေးတယ်။တဗဲလာကိုတက်တာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်အစိုးရ IS ဖွဲ့ကချက်ချင်းကြေညာပါတယ်။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကအဲ့ဒါကိုပယ်ချပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာ IS အကြမ်းဖက်အဖွဲ့ရှိမနေဘူးလို့ပြောပါတယ်။အဲ့ဒီအစားဒီနိုင်ငံအတွင်းကအစ္စလာမစ်အစိုးရဆက်သွေးကြွတွေနဲ့နိုင်ငံရေးသမားတွေကိုအစိုးရကအပြစ်တင်ပြောဆိုနေပါတယ်။အကူအညီပေးရေးလှုပ်သားကိုတတ်ဖို့ Big Brother လို့ခေါ်ဆိုကြတဲ့လူတွေကိုထိန်းချုပ်ချဲလှယ်နေသူတူကအခုတန်တရားနဲ့အဖမ်းခံထားရသူတွေကိုခိုင်းခဲ့တာလို့ရဲတပ်ဖွဲ့ကပြောပါတယ်။နိုင်ငံမှာအခြေအနေတွေမတည်မငြိမ်ဖြစ်အောင်လုပ်ဖို့လူမျိုးနိုင်ငံသားတွေကိုပြစ်မှတ်ထားတတ်တာပါလို့အဲ့ဒီ Big Brother ကခိုင်းတယ်လို့ဆိုပါတယ်။အဲ့ဒီ Big Brother ဆိုသူကိုတော့ရဲတပ်ဖွဲ့ကမပြောပါဘူးရှင်။
တင်းလာတဲ့ညဖက်ထိတ်တန့်ရောက်တဲ့တင်းတွေကိုကိုရန်နိုင်နဲ့မခင်ဖြူထွေးတို့ကကြီးညာပေးခဲ့တာပါရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နာဆင်နိုင်ပါတယ်။ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်ရှင်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းအာရှနိုင်ငံတွေအပါအဝင်ပြည်ပရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးရမှာအကြောင်းအမျိုးမျိုးကြောင့်မဲပေးခွင့်မရခဲ့ကြတဲ့သူတွေအများပြားရှိခဲ့တယ်လို့ဒီထက်ကတောင်ကိုရီးယားရောက်မြန်မာနိုင်ငံသားတချို့ကတော့မနေ့ကဆိုးလ်မြို့မြန်မာတန်ယုံမှာမဲပေးခွင့်ရခဲ့ကြပါတယ်။အရင်ကမဲစင်းထဲမှာပါပြီးမဲပြားမပါလို့မဲမပေးခဲ့ရတဲ့သူတွေကိုရောပထမအကြိမ်မဲပေးရမယ့်ရက်မှာအကြောင်းအမျိုးမျိုးကြောင့်မဲလာမပေးနိုင်ကြတဲ့သူတွေအတွက်တန်ယုံကနောက်ဆုံးအကြိမ်မဲပေးခွင့်ရအောင်စီစဉ်ပေးခဲ့တာဖြစ်ပါတယ်။ဒီတစ်ကြိမ်မှာရောလူတွေဘလောက်များများချိုးတင်မဲပေးခွင့်ရခဲ့ကြတာပါလဲ။ဘလို့အခြေအနေရှိတယ်လဲဆိုတာကိုတော့ဆက်သွယ်မေးမြန်းထားတဲ့မခင်ဖြူထွေးကပြောပြပေးပါမယ်ရှင်။
ပြီးခဲ့တဲ့သတင်းပတ်တွေအတွင်းပြည်ပရောက်မြန်မာနိုင်ငံသားတွေအကြားကြိုတင်မဲပေးမှုတွေမှာအခက်အခဲအမျိုးမျိုးကြုံခဲ့ရတာတွေရှိခဲ့တယ်လို့တောင်ကိုရီးယားရောက်မြန်မာနိုင်ငံသားတွေကြားမှာဆိုရင်လေဒီလ15ရက်နေ့ကနေ18ရက်နေ့အထိတယုံမှာကြိုတင်မဲလာပေးဖို့သတ်မှတ်ထားတဲ့ရက်တွေအတွင်းမှာအကြောင်းမျိုးမျိုးကြောင့်မဲလာမပေးနိုင်ခဲ့ကြတဲ့သူတွေမဲပေးခွင့်မရတဲ့သူတွေအများပြားရှိခဲ့တာပါဒီလိုမျိုးပထမအချိန်မဲပေးရမယ့်ရက်တွေအတွင်းမဲပေးခွင့်မရခဲ့ကြတဲ့သူတွေကိုစိုးမြုပ်မြန်မာတယုံကမနေ့ကတနင်္ဂနွေနေ့မှာတော့မဲပေးခွင့်ပြန်ပေးခဲ့ပါတယ်အရင်ကမဲဆင်းထဲမှာပါပြီးမဲပြားမပါလို့မဲပေးခွင့်မရတဲ့သူတွေရောပထမအချိန်မဲပေးရမယ့်ရက်မှာအကြောင်းမျိုးမျိုးကြောင့်မဲလာမပေးနိုင်ခဲ့ကြတဲ့သူတွေရောစုစုပေါင်း235ယောက်မဲလာပေးခဲ့ကြတယ်လို့ပြည်ပရောက်မြန်မာနိုင်ငံသားတိုင်းမဲပေးခွင့်ရရှိရေးလှုံ့ဆော်ကြိုးပမ်းနေတဲ့တောင်ကိုရီးယားချိုတင်မဲစစ်တမ်းကောက်ယူလုပ်ငန်းတာဝန်ခံတဦးဖြစ်တဲ့ကိုဝင်းလိုင်ကပြောပါတယ်။
ကျွန်တော်တို့ဒီမှာကနော်မဲပြားချန်တဲ့လူကအားလုံးပေါင်းက82ယောက်လောက်ရှိမယ်ပေါ့ဗျာနော်82ယောက်ထဲမှာမှရွေးကောက်နေပြီးတော့ပြန်ချပြလိုက်တာ50နဲ့မှ2ယောက်ပေါ့နော် sorry 52ယောက်မဟုတ် 58ယောက်အဲ့ဒီကမှလာပြီးတော့မဲပြားကျန်တဲ့လူတွေကလာထဲ့တာ10ယောက်တောင်မှမပြည့်ဘူးပြာကျွန်တော်တို့စစ်တမ်းကောက်ကြည့်ရလေဘယ်လိုဖြစ်လဲဆိုတော့40လောက်ကသူတို့အခက်အခဲတွေလည်းရှိမှာပေါ့နော်ခက်ခဲတွေဆိုတော့တချို့ကြလို့ရှင်လည်းဒီမှာကနေဝူးကနေလာကြတဲ့လူတွေရှိမှာဟုတ်အဲ့လိုလူတွေကပြန်ပြီးတော့မထည့်ကြတော့ဘူးမဲပြားကျန်တဲ့လူတွေက10ယောက်လောက်ပဲရှိပြီးတော့တကယ်တမ်းဟိုကျွန်တော်တို့ဒီ15 16 18မှာမဲလာမထည့်တဲ့လူတွေကအဲ့နေမနေရပါတော့25နေရာထည့်ခွင့်ပြုတယ်ထည့်ခွင့်ပြုတဲ့အတွက်ကြောင့်မို့အားလုံးစုစုပေါင်းက235ယောက်လာပြီးတယ်အဲ့235ယောက်ထဲမှာမဲကျန်ကလာပြီးတဲ့လူက10ယောက်လောက်ပဲရှိတယ်
မနေ့ကတယုံမှာမဲလာပေးခဲ့ကြသူအကြီးအတွက်ဟာတကယ်တမ်းမဲပေးဖို့ကြံနေသေးတဲ့အကြီးအတွက်ထက်အများကြီးနဲ့နေသေးတယ်လို့လည်းကိုဝင်းလိုင်ကပြောပါတယ်ရွေးကောက်ပွဲကော်မရှင်ရဲ့တာဝန်ယူမှုပေါ်ဆမှုကြောင့်ပြည်ပရောက်မြန်မာတွေထောင်ထဲချီမဲပေးခွင့်ဆုံးရှုံးရသလိုတယုံဘက်ကမဲလာပေးမဲ့လူတွေကိုအကြောင်းကြားရမှာလဲအားနေခဲ့တာကြောင့်မလို့မဲပေးသူအကြီးအတွက်နေခဲ့ရတာလို့ကိုဝင်းလိုင်ကပြောပါတယ
်ကျွန်တော်ထင်တာတော့အဓိကပထမအချက်ကဒီသူတို့ရဲ့ထုတ်ပြန်တာ22ရက်နေ့မှာထုတ်ပြန်တယ်ထုတ်ပြန်ပြီးတော့လည်းပွင့်လဲတော့ပြောရလို့ရှိရင်တကယ်တမ်းဆိုလို့ရှိရင်သူတို့ကတန်ရုံအနေနဲ့ဘာပဲပြောရောဖုံးလေးဆက်တာပဲဖြစ်ဖြစ်တခုပေါ့နော်မက်ဆေ့ကိုဒိုင်ရိုက်ပို့တာပဲဖြစ်အဲ့လိုလုပ်ပေးတယ်ဆိုလို့ရှိရင်တော့အားလုံးကတိကောင်းတိမယ်ပေါ့လေနော်ခုကသူတို့ကတာဝန်ကြီးယုံပဲပေါ့နော်သူတို့စိုးမြန်မာတန်ရုံရဲ့ဒီ Facebook website ပါပဲကြုံညာပေးလိုက်တယ်အဲ့ဒါကိုကျွန်တော်တို့ဒီမှာစစ်တမ်းကောင်းနေတယ်ကျွန်တော်တို့ဒီမှာရှိတဲ့လူမျိုးဖွဲ့တွေကပြန်ပြော share ပေးကြတယ်ပေါ့လေအဲ့လိုအနေထားပဲရှိတယ်ဒီနေ့တိတိကျနဲ့သိရမလားဟိုလူကြီးမင်းကြံခဲ့တဲ့မဲပြားကိုလာပြီးတော့ဒီ25ရက်နေ့မှာမပြတ်မကွက်လာထဲပါဆိုတော့အကြောင်းကြားတာတော့ဘယ်သူမှမပို့အဲ့ဒါတော့
မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပဖို့ကြေညာထားတဲ့ရွေးကောက်ပွဲအတွက်ပြည်ပရောက်မြန်မာနိုင်ငံသားတွေပြီးခဲ့တဲ့သတင်းပတ်တွေအတွင်းကြိုတင်မဲတွေကိုစပိတ်ခဲ့ကြတာပါဒီလိုမဲပေးရမှာဖြည့်ဆွဲရတဲ့ပုံစံ15လျှောက်လောက်ကိုမှတ်မှတ်ကန်ကန်တင်ခဲ့ပါလျက်စီးရင်ထဲမှာပြန်မပါလာခဲ့ကြတဲ့သူတွေနောက်စီးရင်ထဲမှာပါပေမဲ့လည်းမဲပြားလက်မဲ့ပါမလာတဲ့သူတွေတချို့ကတော့မဲပြားရည်အတွက်မစုံလင်တာကဆလို့အခက်ခဲမျိုးမျိုးနဲ့မဲပေးခွင့်မရကြတဲ့သူတွေဟာနေရာအနှံ့နိုင်ငံအတော်များများမှာရှိခဲ့တာပါဒီအမားယူတီအတွက်မဲဆန္ဒရှင်တွေအကြမကျင်တဲ့တန်တွေတိုက်ကြားမှုတွေရှိခဲ့ပြီးတဲ့နောက်မှာတော့ရွေးကောက်ပွဲကော်မရှင်ကလိုအပ်တဲ့မဲပြားတွေထပ်ပြီးပို့ပေးမယ့်အကြောင်းပြောခဲ့တယ်လို့တန်ယုံတွေကလည်းနောက်ထပ်မဲပေးနိုင်မယ့်ရက်တွေကိုစစ်ဆင်ပေးခဲ့တာပါဒါပေမဲ့အခုနောက်ဆုံးအချိန်ထပ်မံစစ်ဆင်ပေးတဲ့အချိန်မှာလည်းမဲပေးခွင့်မရကြတဲ့သူတွေအများပြားချိန်နေသေးတယ်ဆိုပြီးတော့ဝေဖန်မှုတွေကလည်းထွက်ပေါ်နေတာပါပြပရောက်မြန်မာနိုင်ငံသားတိုင်းမဲပေးခွင့်ရရှိရေးလှုံ့ဆော်ကြိုးပမ်းနေတဲ့ဒီတောင်ကိုရီးယားအဖွဲ့ကတော့ရွေးကောက်ပွဲကော်မရှင်ရဲ့တာဝန်မဲ့လုပ်ရက်တွေနဲ့ပတ်သက်လို့မဲပေးခွင့်ဆုံးရှုံးခဲ့ရတဲ့မြန်မာနိုင်ငံသားတွေရဲ့ကိုယ်ပိုင်ဖွင့်ဟချက်တွေနဲ့သတင်းစာရှင်းလင်းပွဲတရက်ကိုစိုးမျိုးတော်ကမြန်မာတရုတ်ရှိမှပြုလုပ်နိုင်အောင်ကြိုးပမ်းနေတယ်လို့လည်းကိုဝင်းလိုင်ကပြောပါရရှင်
။မခင်ပြူတွေမင်းမြန်တင်ပြသွားတော့ပါရှင်။ VOA မြန်မာပိုင်းကနေတင်လာတဲ့ညဘက်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါရယ်။တော်တော်ရှင်များရှင်ရွေးကောက်ပွဲနီကလာချင်းရှမ်းပြည်တော်တိုက်ပွဲတွေအရှိန်မြင့်လာပြီးထောင်နဲ့ချီတဲ့စစ်ရှောင်ဒုက္ခသည်တွေထွက်ပြေးနေကြရတဲ့အခြေအနေကြောင့်ရွေးကောက်ပွဲတွေရွှေ့ဆန်းရမယ့်အရေးနဲ့ရွေးကောက်ပွဲပေါ်တရားမျှတမှုပေါ်စိုးရိမ်မှုတချို့ရှိနေပါတယ်တိုက်ပွဲဖြစ်ပွားနေတဲ့ဒေသတွေနဲ့လုံခြုံရေးစိတ်မချရတဲ့ဒေသတွေမှာပြိုင်ဘက်ကိုယ်စားလှယ်တွေကြားတန်းတူရှင်ပြိုင်နိုင်ခွင့်အမှတ်ခံချက်နဲ့နေတဲ့အခြေအနေတွေကိုတော့မတ်တင်ကြီးထက်ကစူးစိတင်ပြထားပါတယ်ရှင်
လွတ်တော်ရွေးကောက်ပွဲတွေကျင်းပဖို့ဆယ်ရက်ကျော်ပဲလိုတော့တဲ့အချိန်မှာရှမ်းပြည်နယ်တွင်တိုက်ပွဲတွေပြင်းထန်နေသလိုတိုက်ပွဲဖြစ်ပွားရာမြို့နယ်သုံးမြို့နယ်တို့ကိုရွေးကောက်ပွဲကျင်းပမယ့်ရဲ့ဆိုင်းငံ့ဖို့တောင်းဆိုမှုတွေလည်းထွက်ပေါ်ခဲ့ပါတယ်။တိုက်ပွဲပြင်းထန်နေတဲ့ခြေသီးမိုင်းရှုနဲ့တန်ရံမြို့နယ်သုံးခုတို့ကိုရွေးကောက်ပွဲရွှေ့ဆိုင်းလိုက်ရင်ဒီဒေသတွေကိုကိုးစားပြုတဲ့လွတ်တော်အမှတ်တွေရှိမလာမယ့်အရေးအတော်လေးစိုးရိမ်နေလို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ပြောခွင့်ရဆိုင်းလိပ်ကပြောပါတယ
်။လုံးဝကိုရှိပါတယ်။ဒီ JD မိုင်းအောင်တန်ရန်ဆိုတာက SSA SSPP ရဲ့ဌာနချုပ်စခန်းရဲ့ပတ်ပတ်လည်မှာရှိတဲ့မြို့တွေပါအကယ်၍ရွေးကောက်ပွဲရွှေ့ဆိုင်းလိုက်မယ်ဆိုလို့ရှိရင်အဲ့ဒီ၃နယ်ကမြို့နယ်၃ခုကလွတ်တော်ကိုယ်တိုင်လောင်းနေပေါ်ထွက်မလာတော့ဘူးအဲ့တော့အဖြစ်ခရစဲကြီးအတွက်တွန်းအားပေးမဲ့လွတ်တော်ကိုယ်တိုင်လောင်းများပေါ်ပေါက်လာစရာမရှိဘူးငင်းကြိုင်းဆွေးနွေးဖို့အတွက်ကျတော့ကိုယ်စေလောင်းများမှာပြောဆိုပိုင်ခွင့်မရှိတော့ဘူးလူလူကိုကိုစားပြုမဲ့အနေထားတစ်ခုကြောက်ဆုံးသွားပါမယ်ဒါကြောင့်မို့လို့အဲ့ဒီသုံးမျိုးနယ်ကိုရွေးကောက်ပွဲရွှေ့ဆိုင်းလိုက်တာဟာရှမ်းပြည်တစ်ခုလုံးရဲ့ဒါငင်းကြိုင်းကိစ္စကိုလည်းအကြီးကျယ်ထိခိုက်နိုင်တယ်လို့ကျွန်တော်သုံးသပ်ပါတယ်ခင်ဗျာ
လက်ရှိတိုက်ပွဲတွေအကြောင်းတန်ရန်မိုင်းရှုနဲ့ဂျေးဒီမျိုးနယ်တို့မှာထောင်နဲ့ချီတဲ့ဒေသခံတွေဆစ်ဆောင်ထွက်ပြေးနေရပြီးမဲပေးဖို့အဆင်မပြေနိုင်တာကြောင့်ရွေးကောက်ပွဲကိုရွှေ့ဆိုင်းပေးဖို့တောင်းဆိုခဲ့တာဖြစ်တယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ရဲ့ဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကပြောပါတယ်အဲ့
ဒီတိုက်ပွဲရှိတဲ့နေရာတော့ကျွန်တော်စီးရီးဆင်းလို့မရဘူးပေါ့နော်အဲခုလောလောဆယ်တော့ကျွန်တော်တို့ကတော့ဒီသုံးမျိုးနယ်ရောညာရဆိုင်ဘူးကျွန်တော်တို့ကျွန်တော်စုရကဘွဲကော်မရှင်ကိုတင်ထားတယ်ဒါပေမဲ့ရကဘွဲကော်မရှင်အခရာဘယ်လိုမှမဆုံးဖြတ်သေးဘူးလေတခြားနေရာတော့မရှိဘူးသုံးမျိုးနယ်ရောနည်းဟိုဟာဘောဖီတူရီယားလည်းစစ်ပေးဆောင်မှုတုခတ်တဲ့နည်းနဲ့ဖြစ်နေတာ哦
ရှမ်းပြည်နယ်တွင်တိုက်ပွဲဖြစ်ပွားနေတဲ့ဒေသတွေမှာနိုင်ငံရေးပါတီအားလုံးရွေးကောက်ပွဲမဲဆွယ်စည်းရုံးနိုင်ခြင်းမရှိသလိုရွေးကောက်ပွဲစောင့်ကြည့်ရေးလုပ်ငန်းစဉ်တွေကလည်းအပြည့်အဝမလုပ်နိုင်တဲ့အခြေအနေမှာရှိနေပါတယ်။ရှမ်းပြည်နယ်တွင်ကမဲယုံတွေရဲ့၄ဘုံတစ်ဘုံလောက်ကိုလည်းတပ်မတော်ကလုံခြုံရေးတာဝန်ယူမှာဖြစ်ပါတယ်။ ဒီလိုအခြေအနေမျိုးမှာလက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအတွဲအားသာချက်တစ်ခုဖြစ်သွားမဲ့အခြေအနေပေါ်မှာလဲစိုးရိမ်ချက်တွေရှိနေတာပါရှမ်းမြို့သားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့ပြောခွင့်ရဆိုင်းလိပ်ကအခုလိုပြောပါတယ
်ဒီတောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတင်မကဘူးသူ့ရဲ့အစွဲပွားပါတီသူ့ရဲ့နောက်လိုက်ပါတီအတွက်ပါအမ်တန်ကိုအခွင့်အလမ်းတစ်ခုပေါ်ပေါက်သွားနိုင်စရာရှိတယ်စစ်တပ်ကလာပြီးတောင်းယူတဲ့အနေထားနောက်ပြီးတော့မှသူတို့လုံခြုံရေးရဘယ်နေရာအဖြစ်လုံခြုံရေးမလုံလောက်ပါဘူးလို့ပြောတဲ့အနေထားဆိုတာသူတို့ဖာတာတစ်ဖက်သက်ဆုံးဖြတ်ပြီးတော့မှဟိုကတ်တက်လိုက်တဲ့အနေထားမျိုးလည်းရှိနိုင်တယ်လေအဲ့တော့ဒေတာခံလူလူရဲ့သဘောထားပြီးတော့ငယ်ငယ်ချင်းနေအရရက်ကိုသုံးသပ်တဲ့နေရာမှာကျွန်တော်တို့ပါနိုင်ငံရေးပါတီတွေရဲ့သဘောထားကိုမမေးမြန်းမဲနဲ့ဆုံးဖြတ်မှဖြစ်တဲ့ကြောင့်မို့လို့တို့ပါတီတွေရဲ့အင်အားနည်းရအရက်တွေမှာဒီရေးကောက်ပွဲဥစ္စာရှေ့ဆိုင်နိုင်တယ်ပြီးတော့မှရုပ်သိမ်းနိုင်တယ်ဒါမှမဟုတ်ရင်သူ့စည်းပလိုက်နိုင်တာပေါ့နော်အဲ့ကြောင့်မို့လို့အဲ့ဒီလက်ရှိအနာရပါတီနဲ့သူ့ရဲ့အပေါင်းပါတွေရဲ့အားသာချက်တခုဖြစ်သွားနိုင်စရာလုံးဝရှိပါတယ်ခင်ဗ
ျလာမယ့်ရွေးကောက်ပွဲအတွက်ရှမ်းပြည်နယ်တွင်းကမြို့နယ်55မြို့နယ်တို့ထဲကပန်ဆန်းပန်ဝိုင်မိုင်းမော့နားဖန်နဲ့မိုင်းလာမြို့နယ်၅မြို့နယ်တို့မှာရွေးကောက်ပွဲလုံးဝကျင်းပနိုင်ခြင်းမရှိတာကြောင့်မြို့နယ်50ပဲရွေးကောက်ပွဲတွေကျင်းပမှာဖြစ်ပါတယ်ဒီမြို့နယ်50တဲ့ကမြို့နယ်၈ခုတို့မှာတော့မဲဆန္ဒနယ်တချို့မှာရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေမရှိဘူးလို့လည်းရွေးကောက်ပွဲကော်မရှင်ကကြေညာထားပြီးဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နာရီကနေ9နာရီအထိတနင်္ဂနွေကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့ဒီနေ့ကိုတနင်္ဂနွေကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7 ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ။
ဒီမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးတိုးချဲ့အစီအစဉ်တွေကိုလည်းကြည့်ရှုအားပေးနားဆင်ကြပါအောင်ရှင်။ခုတော့တောင်ကြီးမြို့မှာပုံကွဲတဲ့သတင်းကိုပြန်ပြီးတော့တင်ပြပါောင်းမယ်။ရွေးကောက်ပွဲကျင်းပဖို့သတင်းပတ်အနှဲငယ်ရာကြံတော့တဲ့အချိန်မှာပဲရှမ်းပြည်နယ်တောင်ကြီးမြို့မှာပောက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်ဒေသခံတွေလုံခြုံရေးအတွက်စိုးရိမ်နေကြပါရယ်။မကြသေးခင်ရက်တွေကဆက်လို့ရှမ်းပြည်နယ်အတွင်းလက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေချိန်မှာတောင်ကြီးမြို့မှာရှိတဲ့ရဲစခန်းတစ်ခုအနီးမနေ့တနင်္ဂနွေနေ့ညဦးပိုင်းကပောက်ကွဲမှုဖြစ်ပွားခဲ့တာပါ။အပြည့်စုံကတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်ရှင်။
ဟုတ်ကဲ့ရွေးကောက်ပွဲကျင်းပဖို့နီးကပ်လာချိန်ရှမ်းပြည်နယ်အတွင်းမှာလည်းတိုက်ပွဲတွေဇက်တိုက်ဆူသလိုဖြစ်ပွားနေချိန်မှာတောင်ကြီးမြို့မှာပောက်ကွဲမှုဖြစ်ပွားခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့ညပိုင်းကဖြစ်ပွားခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တောင်ကြီးခရိုင်ဥက္ကဋ္ဌဦးတမောင်တိုးကအခုလိုပြောပါတယ်
။မနေ့က၈ခွဲလောက်၈ခွဲကျော်လောက်ပေါ့ကွာ၈ခွဲတဲ့ကုနာကြာလောက်ပဲ။နေရာကတော့အမတ်တီရစကိုင်းတိုက်တာရစကိုင်းရှိတဲ့ပဲ။လာရှိတဲ့ဘက်မှာတိုက်တန်ရှိတယ်။တိုက်တန်အောင်အောင်စူးလိုက်ရှိသူရက်ထားတဲ့ platform ပြီးမှရက်ထားတာပေါ့နော်။ကာအောက်ကိုလက်ပြပုံပြည့်တဲ့တယ်ပေါ့အဲလိုပြောတာ။ဒီခိုင်မွာတော့နည်းနည်းပြင်းပြင်းထန်ထန်ကြီးရတော့ဒီလမ်းခီးလမ်းသွားတဲ့လူနဲ့ရောက်တော့ကြီးခဲ့စား။ကြီးရတော့၄ယောက်လောက်ကြီးတယ်။အဲနည်းနည်းပြင်းထန်တာတော့နှစ်ယောက်ကပြင်းထန်တယ်။ဆက်ဆံတော့ဖေးအောင်မှာပဲဟုတ်တယ်။မဆိုးရရဘူးလို့တော့ပြောတယ
်။ဒီပောက်ကွဲမှုမှာကားသုံးစီးနဲ့စိုက်ကဲနှစ်ဆင့်အနည်းဆုံးထိခိုက်ပျက်စီးခဲ့တယ်လို့ပြောပါတယ်။ပောက်ကွဲမှုနဲ့ပတ်သက်ပြီးတောင်ကြီးမြို့အမှတ်၈ရဲစခန်းနဲ့သက်ဆိုင်ရာမြို့နယ်ခရိုင်ပြည်နယ်ရဲတပ်ဖွဲ့ရုံးတွေကိုဆက်သွယ်ခဲ့ပေမဲ့ပြည်နယ်ရဲတပ်ဖွဲ့မှုရဲမှူးချုပ်ကသာဆက်သွယ်ဖို့ပြန်လည်ပြောဆိုခဲ့ကြပါတယ်။ပြည်နယ်ရဲတပ်ဖွဲ့မှုကိုဆက်သွယ်ရမှာတော့အစည်းအဝေးတွေနဲ့မအားလတ်တာကြောင့်ဆက်သွယ်လို့မရခဲ့ပါဘူး။ပြည်ရင်းထုတ်သတင်းစာတွေမှာတော့ပောက်ကွဲမှုဟာအောက်တိုဘာ25ရက်နေ့ည8နာရီမိနစ်20မှာဖြစ်ပွားပြီးလူ4ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ကားလေးစီးနဲ့စိုက်ကဲနှစ်စီးပျက်စီးခဲ့ကြောင်းဒီပောက်ကွဲမှုဟာလက်ပစ်ဘုံပောက်ကွဲတာဖြစ်တယ်လို့ပြည်နယ်ရဲချုပ်ကတုံ့သက်ကြောင်းဖော်ပြပါတယ်ဒီပောက်ကွဲမှုနဲ့ပတ်သက်ပြီးဒီနေ့ညနေပိုင်းအချိန်ထိတော့ဘသူလက်ချက်ဖြစ်ကြောင်းနဲ့ဘလို့ရည်ရွယ်ချက်နဲ့တိုက်ခိုက်တယ်ဆိုတာကိုသတင်းထုတ်ပြန်နိုင်တာမရှိသေးတာကြောင့်လူအများကရွေးကောက်ပွဲမှာတစုံတရာဖြစ်မှာကိုစိုးရိမ်နေကြောင်းလည်းဦးတင်မောင်တိုးကပြောပါတယ်။
အဲရွေးကောက်ပွဲနဲ့ပတ်သက်ကြောင်းမှာပေါ့နော်လူများတော့ဒီနေ့ပေါ့ထိတ်လန့်မှုတော့ဖြစ်ရှိတာပေါ့ဘာလို့မြို့လက်ကောင်ကြီးကပြောရင်းစကန်ရှိကျွန်တော်တို့တိတိကျကျလေးတရင်မထုတ်ပြန်ဘူးကြီးပုံသ ားတယ်လည်းဒီကားတွေတော့အများကြီးမှန်လာတာဟုတ်စင်ကားစီးတော့နော်အဲ့ဒါကိုသူကအခုဒီသတင်းမထုတ်ပြန်သေးဘူးဆိုတော့ဒီပြပို့ပြီးတော့တတ်တယ်ရဖြစ်လာလေနော
်အခြားတောင်ကြီးဒေသခံတယောက်ကလည်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်
လူလူတွေကတော့အထက်ကလန်ဖြစ်တာပေါ့နော်ဒီကိစ္စကတော့သူတို့ပြည်သူတွေကတော့သူတို့တရင်ထုတ်ဖို့မထင်တာပဲ
အော်တိုဘာလ22ရက်နေ့ညနေပိုင်းကလည်းရှမ်းပြည်နယ်မိုင်းရှူမြို့နယ်မှာဘုံတလုံးပေါက်ကွဲခဲ့တာကြောင့်ကိုရင်နှစ်ပါးပါဝင်၄ဦးထိခိုက်ဒဏ်ရာရခဲ့ပြီးအသက်85နှစ်အရွယ်အဖွားအိုကတော့ခိုလာမြို့စစ်ဆေးရုံကိုပို့ဆောင်စင်မှာပဲတည်ဆုံးခဲ့ပါတယ်ဒီအပိုင်းတွေအတွင်းမှာတော့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းဌာနချုပ်ဝမ်ဟိုင်းဒေတာမှာအစိုးရတက်တဲ့ရှမ်းတပ်ဖွဲ့အကြတိုက်ပွဲတွေပြင်းထန်နေတယ်လို့ကုတ်ခိုင်နဲ့ကုန်းချမ်းဒေတာဘက်မှာလည်းကချင်တပ်ဖွဲ့ကိုကန်တပ်ဖွဲ့တွေနဲ့အစိုးရတက်ကြားမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ
်။ရှမ်းပြည်နယ်ရင်းကဘုံပေါက်ကွဲရတဲ့တင်းတွေကိုကုမိုးစောကတင်ပြသွားတာပါရှင်။VOA ကနေတနင်္လာနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ဒီကနေ့ညပထမပိုင်းအစုံမသက်ခင်မှာသတင်းဆောင်ပါတပုတ်ကိုနောက်ဆုံးအနေနဲ့တင်ပြပါအောင်မယ်။မတရားသင်းနဲ့ဆက်သွယ်တဲ့ဆိုရဲဆွဆွဲချင်းနဲ့ဖမ်းဆီးခံထားရတဲ့တိုင်းရင်းသားနယ်မြေရင်းကအရတားတွေပြန်လွတ်ပေးဖို့အပါအဝင်ငြိမ်းချမ်းရေးအတွက်သမရာကိုတွေးဆောင်ခွင့်ရဖို့ကချင်ပြည်နယ်ကတိုင်းရင်းသား၅ဦးဟာတိခတ်ပါရှင်။ကရင်ပြည်နယ်ကတိုင်းရင်းသား၅ဦးဟာပဲခူးမြို့ကနေပြည်တော်အထိဒီကနေ့မှပဲခရီးရှည်စတင်ချီတက်လိုက်ပါတယ်။အကြောင်းစုံကိုတော့ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမှာကအခုလိုသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်ဖအံမြို့ကနေလာကြတဲ့တိုင်းရင်းသား၆ဦးအနက်၅ဦးဟာဒီကနေ့မှပဲပဲခူးမြို့အင်းတကော်ရဲစခန်းရှိကနေပြည်တော်သမရအိမ်အထိခရီးရှည်ချီတက်ဖို့အတွက်စတင်ထွက်ခွာခဲ့တာပါ။သူတို့တွေဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ပါအခန်း6အပိုက်24ဂတိကဝေအရမတရားသိမ်းအဥပဒေ18တင်းနဲ့ဖမ်းဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးဖို့အတွက်ကိုအဓိကတောင်းဆိုပြီးခရီးရှည်ချီတက်ဖို့အတွက်စတင်ခဲ့တာဖြစ်ကြောင်းခရီးရှည်ချီတက်နေသူနန်းမူခန်းကအခုလိုပြောပါတယ်
။ကျမတို့ကစစ်မှန်တဲ့ကျိုးသားတဲ့ဂတိတီတီရဲ့ငြိမ်းချမ်းရေးရချင်လို့ပါကျမတို့သမရိုင်းနဲ့တွေ့ခွင့်ရဖို့ကျမတို့နေပြည်တော်လမ်းလျှောက်တာပါ NCA စာချုပ်တာပေါ့နော်အခန်း6အပိုင်း24ပါပေါ့ဂတိကဝတ်ကိုကျမတို့တိုင်းရင်းသားတွေကျမတို့လိုချင်လို့ပါဟုတ်ကဲ့ပါကျမတို့ဟာဒီနှစ်ဖက်သူတို့ပြည်ပခါဖြစ်တဲ့စစ်ပွဲတွေဖြစ်တဲ့သူတို့ကြောင့်ဒုက္ခရောက်ရတယ်သူတို့ကြောင့်မတည်ရတယ်သူတို့တွေကြောင့်ကျမတို့ထောင်အတင်းကြခံရတယ်မတရားဖမ်းဆီးခံရတယ်အဲ့ဒီဥစ္စာဒီ NCA စာချုပ်စာပေါ့နော်ဒီသူတို့ဒီပြစ်ပခတ်ဖြစ်တဲ့လူတွေကြားတဲ့အချိန်ကျတော့ဒီ NCA လက်မှတ်ထိုးလိုက်တာနဲ့ပယ်ဖြတ်သွားပြီဒီအရှင်းနဲ့ဆက်ဆက်ပြီးဒီအရှင်းနဲ့အတွင်းနဲ့ဖမ်းဆီးခံရတဲ့လူတွေဖြစ်ဖြစ်ဒီမလွတ်ပေးသေးပါဘူးဒါကြောင့်မို့ကျမတို့ကကျမတို့ဒီတိုင်းရင်းသားတွေရဲ့ဒေတာမှာပေါ့နော်အထူးကြဒီမတရားအဖြစ်အပျက်ကိုပယ်ဖြတ်ပေးဖို့အတွက်ပါဒီဖန်ဆီးထားတဲ့လူတွေကိုလည်းဒီမတရားအသိအနဲ့ဖန်ဆီးထားတဲ့လူတွေလည်းအမြန်ဆုံးပြန်လုပ်ပေးဖို့အတွက်ပါကျမတို့ဒီတိုင်းရင်းသားတွေရဲ့အခွင့်အရေးကျမတို့ပေးဖို့ပါ NCA စာချုပ်အခန်းထောက်အပိုင်း24ပါတတိယဝတ်တွေတည်ပြီးဖို့ပ
ါအမျိုးသမီး2ဦးအမျိုးသား3ဦးပါတဲ့သူတို့5ဦးဟာလမ်းတစ်လျှောက်နိုင်ငံတော်အလံငင်းညာရေးလမ်းများကင်ဆောင်ပြီးချီတက်နေတာဖြစ်ပါတယ်သူတို့ရည်ရွယ်ချက်ကတော့ငင်းညာရေးအတွက်သမရနဲ့တွေ့ဆုံရန်အပြင်ဖန်စီထိမ့်သိမ့်ခံထားရတဲ့လယ်သမားအလုပ်သမားကျောင်းသားတွေကိုပြန်လွှတ်ပေးဖို့တွေလည်းပါဝင်တယ်လို့ပြောပါတယ်မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ဟာအောက်တိုဘာလ15ရက်နေ့တုန်းကတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခဲ့ပါတယ်ရှင
်မအေးမှာပါရှင် VOA American တန်ရဲတနင်္လာနေ့ညပိုင်းစီစဉ်တွေကိုည10နာရီအထိလိုင်းတူမီတာ24 25 30နှစ်တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရတယ်ဒါမှမဟုတ်လည်းတည်တခြင်းလက်ဆောင်တောင်းလို့ရတယ်ဆိုရင်ဖြင့် email လိပ်စာက burmese@voanews.com ကိုဆက်သွင်းနိုင်ကြပါရှင်
ဗီယိုအေမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ကြိမ်နေ့လယ်12နာရီကနေညနေ1နာရီထိတစ်ကြိမ်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါရယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညချမ်းမတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့အောက်တိုဘာလ26ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ25 30နဲ့50တိုကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညနာဆင်ရမယ့်အစီအစဉ်တွေထဲမှာတော့
ဗမာနိုင်ငံဟာစစ်အာဏာရှင်အောက်မှာနှစ်ပေါင်း50ကျော်လောက်ဖြတ်တန်းလာတဲ့ကာလတစ်လျှောက်ပြည်ပနိုင်ငံများနဲ့အလုံးကင်းကွာနေုံနာမှာ
အမေရိကန်နိုင်ငံရောက်စီးပွားရေးနဲ့ဈေးကွက်စီမံခန့်ခွဲမှုဘာသာရပ်တည်ယူနေတဲ့မမေဖြူအေးရဲ့ယုံကြည်ရာကိုတော့သူယုံကြည်ရာစီစဉ်မနာဆင်ရမှာပါဒါအပြင်ပတ်စင်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသည်မှတက်တန့်ရောင်သတင်းလွှာစီစဉ်တွေကိုလည်းနောက်ပိုင်းမှာနာဆင်ရမှာပါခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံအတွင်းအခုနှစ်နှစ်လယ်ပိုင်းမှာစတင်ဖြစ်ပေါ်ခဲ့တဲ့ရေကြီးရေရှမ်းမှုတွေရဲ့နောက်ဆက်တွဲအဖြစ်ကောက်ပဲသီးနှံတွေနဲ့လယ်ယာမြေတွေအပြင်တခြားပျက်စီးဆုံးရှုံးမှုတွေကြီးမားစွာဖြစ်ပေါ်ခဲ့တဲ့ဒေသတွေမှာရေတိုးရေရှည်စီမံကိန်းတွေချမှတ်ပြီးပြန်လည်ထူထောင်ရေးလှုပ်ဆောင်ဖို့အစိုးရကကော်မတီဖွဲ့လှုပ်ဆောင်နေပါတယ်။ဒီအစီအစဉ်တွေကိုသိရှိနိုင်အောင် RCC ပြန်လည်ထူထောင်ရေးပူးပေါင်းဆောင်ရွက်ရေးကော်မတီအတွင်းရေးမှူးတူဦးဖြစ်သူဒေါက်တာဇော်ဦးကိုဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါရရှင်။
မအစိုးရကဖွဲ့စည်းထားတဲ့ရင်းနဲ့တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုကော်မတီရဲ့ခွင့်ပြုချက်နဲ့ကမ္ဘာပံကုလသမဂ္ဂ JICA EU ဥရောပသမဂ္ဂစတဲ့နိုင်ငံတကာဖွံ့ဖြိုးမှုမိတ်ဖက်အဖွဲ့အစည်းတွေကတာဝန်ရှိသူတွေကျွမ်းကျင်ပညာရှင်တွေနဲ့ရေဘေးနဲ့မြေပြိုကမ်းပြိုအလွန်ကာလဆန့်စစ်ချက်တွေကိုတနင်္ဂနွေလုံးအတိုင်းအတာနဲ့လှုပ်ဆောင်ခဲ့တယ်လို့ပြန်လည်ထူထောင်ရေးပူးပေါင်းဆောင်ရွက်ရေးကော်မတီအတွင်းရေးမှူးတူဦးဖြစ်သူဒေါက်တာဇော်ဦးကပြောပါတယ်တာဝန်ရှိသူတွေအနေနဲ့နှစ်နာဆုံးချုပ်မှုတွေကိုစနစ်တကျတွက်ချက်ခဲ့ပြီးအများဆုံးအကောင့်ထဲပေါ်နေအောင်ဆောင်ရွက်နေတယ်လို့ဒေါက်တာဇော်ဦးကအခုလိုအစအချီပြောကြပါတယ
်ဒီကြီးရဲ့တရှိမှုကြောင့်ဖြစ်လာတဲ့ဒီစီးပွားရေးအကျိုးသက်ရောက်မှုတွေဒါစီးပွားရေးစီးဆင်းမှုမှာတက်တောက်သွားတဲ့အခါမှာနှစ်နာဆုံးချုပ်မှုတွေဘလို့ရှိခဲ့လဲဆိုရအောင်ကျွန်တော်စနစ်တကျတွက်ချက်ခဲ့ပါတယ်ပြီးရင်လည်းဒီရေကြီးရေရှမ်းနဲ့ဒီမျိုးမျိုးခန့်မှန်းဖြစ်တဲ့ကိစ္စတွေရဲ့ဒါအကြောင်းရင်းတွေကိုရောဒီကျွန်တော်တို့အခုဖြစ်သွားတဲ့ကြတိခိုင်ဆုံးရှုံးမှုတွေနဲ့တသိမြင်တာမှုတွေပေါ်မှာဟိုပြန်ပြီးပြန်တဲ့ကြူတော်ရေးကိုလောက်ကြပြီရှင်ဘလို့နေရာတွေကိုလုပ်ရင်ကောင်းမလဲနောက်ပြီးတော့ဘာကြောင့်ဖြစ်သွားတာဖြစ်တဲ့ကြောင်မလို့ဒါကိုကျွန်တော်တို့ဦးစားပေးပြီးတော့အဲလုပ်ရင်ကောင်းမလဲစသည်ဖြင့်ပေါ့နော်ကျွန်တော်တို့ဒီပြန်တဲ့ကြူတော်ရေးမဟာဗျူဟာတကယ်ရလာရေးဆက်ဆိုတဲ့ကျွန်တော်တို့အဲကြောင်းပေးပြီးတော့ဒါဆက်စစ်ပေါ်ထုတ်ခဲ့ပါတယ်အဲအဲဆက်စစ်ပေါ်ထုတ်ချက်ကြီးကဒါဒီမှာ24ရက်နေ့ရနေစပြီးအခုအောက်တိုဘာ7ရက်နေ့မှာပြီးဆုံးသွားတဲ့အခါမှာအောက်တိုဘာ13ရက်နေ့မှာကျွန်တော်တို့ကတည်သူဖိုရမ်တစ်ခုပေါ့နော်ကျွန်တော်တို့ခေါ်ပြန်လည်ပြောင်းရေးဖိုရမ်ဆိုတဲ့အကြောင်းဒီပြင်ပနေပါတယ်အဲ့ဒီဖိုရမ်မှာလည်းရပ်ဖက်အဖွဲ့ကြီးအကြီးကြီးနဲ့တနေ့ဒီဒေသခံဒေသများမှာဒါရောက်ကြတဲ့ဒါကိုယ်စားလှယ်ဖွဲ့စည်းများပါဝိုင်းဝန်းဆွေးနွေးကြပြီးတော့ကျွန်တော်တို့ဒီကနေဒီစင်ပေါ့နော်ငွေငွေတကာအကူအညီအထောက်အပံ့များနဲ့အတူဆက်ပြီးတော့ပြည်နယ်စုဆောင်ရေးလုပ်ငန်းများကိုဆက်လက်ဆောင်ရွက်သွားဖို့ကျွန်တော်တို့စီစဉ်ထားရှိလုပ်ကိုင်နေပါတယ်ခင်ဗျာ
ဒီလေလာသုံးသက်ချက်တွေလိုအပ်ချက်တွေတော့ဟိုပေါ့အခုပြီးနေပြီပေါ့နော်ဆိုတော့အခုနောက်တစ်ဆင့်ကတော့ဒီဟာတွေကိုလက်တွေ့အကောင့်ထဲပေါ်ဖို့တွေးရှိထားတဲ့ဟာတွေကိုလက်တွေ့အကောင့်ထဲပေါ်ဖို့အတွက်နိုင်ငံတကာအကူအညီတွေနိုင်ငံတကာအဖွဲ့အစည်းတွေပူးပေါင်းလှုပ်ဆောင်ဖို့အဆင့်ရောက်လာပြီဆိုတော့အရာကောဘယ်တော့လောက်လုတ်ဖြစ်မလဲဒီဟိုပေါ့ဒီနိုင်ငံတကာကဒေါ်လာတွေလူရှင်တွေနဲ့တွဲဆုံတာတွေဘာတွေလုတ်မလား
ဟုတ်ပါတယ်ခင်ဗျာအဓိကတော့ကျွန်တော်တို့ကဒီစလုံးခန်းနေဆိုတာထက်ပေါ့နော်ဟိုကျွန်တော်တို့အဓိကတော့ဒါစီးပွားရေးအကျိုးပေးရဖို့ကကြီးမားတဲ့အကြောင်းမျိုးလို့ဒီအကျိုးပေးရမှုတွေဘလို့ရှိခဲ့တယ်ဘလို့သွားတာလဲဒီအဲ့လာရဲ့အောက်ခံနောက်ခံအကြောင်းတရားတွေကတော့ဘယ်လိုရှိနေသေးရွှေဟာကိုကျွန်တော်တို့စဉ်းစားကြည့်လိုက်လာဖို့ကပုံပြီးအဓိကကြတာဖြစ်ဖြစ်ကြတော့လေနိုင်ငံတကာကျွမ်းကျင်ပညာရှင်များလည်းအခုလိုပူးပေါင်းဆောင်ရွက်ခဲ့တာဖြစ်တယ်။အဲတော့တို့အနေနဲ့လည်းနိုင်ငံတကာပြည်ပမှာအခုလိုဘေးပြင်းတဲ့ခါမှာတို့အခုလိုပဲဝင်ရောက်ကူညီပြီးတော့ဆန်းစစ်ပေါ်ထုတ်ပြီးတဲ့တွေ့ကြုံတွေလည်းရှိလာကြောင်းကျွန်တော်တို့ရှိမှာကျွန်တော်တို့ပူးပေါင်းပြီးတော့ပေါ့နော်ဒါကိုလေ့လာသုံးသပ်လိုက်တဲ့ခါမှာဘလို့ပြန်ပြီးတော့ထူထောင်ကြမလဲဆိုရင်ဖြစ်ထားတာပို့ပြီးတော့လွယ်လွယ်ကူကူမြေမြန်ဆန်ဆန်နဲ့ပေါ်ထုတ်ရရှိ ယုံကြည်မကောက်ဘူးနော်ပို့ပြီးတော့မှန်ကန်တိကျတဲ့ဒါသုံးသက်စီနဲ့ဒီပါရရှိနိုင်ကြတာဖြစ်ပါတယ်အဲ့ဒါကတော့ကျွန်တော်တို့အစိုးရကအကောင်းလို့ပြောလို့ရပါတယ
်ဟုတ်ကဲ့ခင်ဗျနောက်တစ်ခုကဒီပြန်လည်ကျွန်တော်ရေးလုပ်ငန်းဟာလောပြီးတော့လုပ်လို့မရတဲ့လုပ်ငန်းဖြစ်တခုဖြစ်တယ်လို့ဒီအရန်နောက်နေကြံ့ကြနေလို့ရှိရင်လည်းဟိုပါပေါ့ဒီအခက်ကြုံနေရတဲ့တောင်သူလယ်သမားတွေအတွက်ပို့ပြီးတော့ဟိုပါပေါ့ဘေးဒုက္ခပို့များနိုင်တယ်လေသူတို့အခက်ခဲတွေပို့ကြီးထွားနိုင်တယ်ပေါ့နော်ဆိုတော့အဲ့ဒီနှစ်ခုကြားထဲမှာတဟဇာတာများများနဲ့ဒီတောင်သူလယ်သမားတွေကိုအချိန်မီဟိုပါပေါ့အကူအညီပေးနိုင်အောင်ဆိုလို့ရှိရင်ရောအခုဘယ်လိုလုပ်ကြမလဲအခုဆိုလို့ရှိရင်တချို့နေရာတွေမှာကျွန်တော်တို့ကြားရတာနှစ်ကြော့ပြန်ရေကြီးရေရှမ်းတာတွေကဖြစ်နေတဲ့တဘောကကလေးမျိုးတို့လိုနေရာမျိုးတွေစကိုင်းတိုင်းတွေကဒီအထက်ပိုင်းကကောလင်းတို့လိုဒေသမျိုးတွေမှာသူတို့ဆိုနှစ်ကြော့ပြန်သူတို့ခံရတော့ဟိုနှစ်လမ်းကိုမထူနိုင်တဲ့အနေအထားဖြစ်နေတာပေါ့နော်ဒေသကတောင်ကြီးလယ်သမားတွေကဆိုတော့အဲ့လိုမျိုးတွေထပ်ကြုံနေရတာတွေကိုအချိန်မီအကူအညီပေးနိုင်အောင်ဘယ်လိုလုပ်ကြမလဲ
ဒီကတော့ကျွန်တော်တို့ဟိုပါပေါ့နော်ကျွန်တော်တို့ဒီဟိုပါဟိုပါအပိဘူပေါ့နော်ဒါဥပဒေသားအနေနဲ့အပြင်လည်းကျွန်တော်တို့ဒီမြို့သားဘေးအန္တရာယ်စီမံခန့်ခွဲမှုကော်မတီရဲ့ဥက္ကဋ္ဌဖြစ်တဲ့ဒီဒုတိယသမ္မတကြီးကိုလည်းမှာကြားထားရေးချာကော်မတီရှေ့ရဲ့ဒီတရားစီရင်ရေးကိုပို့ပြီးတော့အတိမတ်ပြုပြီးတော့သူတို့နီးသူတို့ဟာနဲ့ထုတ်တဲ့ထူထောင်ရေးတရားရရှိနိုင်အောင်အတတ်နိုင်ဆုံးဘယ်လိုဆွမ်းရည်ဖြည့်မလဲဆိုတဲ့ကိစ္စကိုကျွန်တော်ဦးစားပေးလုပ်ဖို့လုပ်ရဲဆိုပြီးတော့မှာကြခဲ့တာရှိပါဆိုတော့ဟိုအတိအမှန်ပြောရမယ့်ကိစ္စတစ်ခုကကျွန်တော်တို့ဒီကွန်ဟိုဟာဒီရေးနေတဲ့အချိန်မှာအရင်ဆုံးပေါ့နော်လုတ်ခဲ့တဲ့ဒီရှေ့တန်းကနေပြီးတော့ဒီကေဇယ်ကြီးရောထောက်ပံ့ရောကျန်တဲ့ပြည်သူ့ဆောင်ရေးလုပ်ငန်းတွေကလုတ်ခဲ့ကြတာကကျွန်တော်တို့ဒီသင်္ခါဒီသာဒီဒီကိုအမှန်ဖြစ်ပါတယ်ဒါဒီဟိုအရေးကိုဒီရရအဖွဲ့ကြီးတွေကိုပြန်ပြီးအကောင့်လုပ်ပေးဖို့ဆိုတဲ့ဟာကအရေးကြီးတဲ့ဒုက္ခစင်ကြီးအနေနဲ့ကျွန်တော်တို့ချမှတ်ထားပါတယ
်ဒီအောက်တိုဘာလ23ရက်နေ့ကဒီပြည်သူ forum ဆိုတာလုပ်ခဲ့ပြီပေါ့နော်ဆိုတော့ဒီဟိုပြန်လဲထူထောင်ရေးလုပ်ငန်းအနေနဲ့နောက်တစ်ဆင့်ကဘာများဖြစ်မလဲခင်ဗျာဒီမကြခင်ရက်ပိုင်းအတွက်မှာနောက်တစ်ဆင့်လောက်လုံးမဲ့အလုပ်ကဘာများဖြစ်မလဲ
ဟုတ်ကဲ့နောက်တစ်ဆင့်လောက်ရမယ့်ကိစ္စပြန်လဲထူထောင်ရေးမဟာဗျူဟာတရားပေါ့နော်မဟာဗျူဟာမှာခုနပြောတဲ့ဒီစားပေးစီစီစဉ်နေတတ်မှတ်တဲ့ကိစ္စ။ဒါမှလည်းကအရင်းကြီးကိုဘယ်လိုရှာဖွေမလဲဆိုတဲ့ကိစ္စ။အဲဒီမှာတော့ကျွန်တော်တို့ဘယ်ဌာနတွေနဲ့ကဆောင်ရွက်ကြမလဲ။ပြီးရင်ဌာနအချင်းချင်းပြီးရင်တော့အရေးကြီးဆုံးကဌာနနဲ့ဒေသနာစိုးရဖွဲ့စည်းရေးကြားမှာဘယ်လိုပေါင်းစပ်နေလဲဆောင်ရွက်မလဲဆိုတဲ့ကိစ္စ။ဒါမှလေးရတော့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးကိစ္စ။အဲ့ဒါလည်းချက်ပြီးကိုကျွန်တော်တို့အများဆုံးပေါ်ထုတ်နိုင်တဲ့မဟာဗျူဟာတရားချမှတ်ဖို့လိုနေပါတယ်။အဲ့တော့လေကျွန်တော်စတင်ဆောင်နေပြီဖြစ်ပါတယ်နိုင်ငံတကာပညာရှင်များရဲ့ပတ်မုံမှုနဲ့ကျွန်တော်အကောင်းဆုံးရေးဆွဲဖို့စီစဉ်ထားရှိထားပါတယ
် RCC ပြန်လည်ထူထောင်ရေးပူးပေါင်းဆောင်ရွက်ရေးကော်မတီရဲ့နောက်ဆက်တွဲဆောင်ရွက်ချက်နဲ့ရလဒ်တွေကိုအလင်းတင်တယ်လို့ဆက်လက်တင်ပြပေးတော့ပါမယ်ခင်ဗျာ
ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ခုတော့မနက်ဖြန်အင်္ဂါနေ့ည9:00နာရီတိုက်ရိုက်လေးလိုက်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်
ရှင်များရှင်ရွေးကောက်ပွဲကျင်းပဖို့သတင်းပတ်အနည်းငယ်သာကြံတော့တဲ့အချိန်မှာပဲနိုင်ငံရေးစည်းရုံးလှုပ်ရှားမှုတွေမှာချိန်ချောင်နှောက်ယှက်ခံရတဲ့သတင်းတွေလက်နက်ခိုင်ပဋိပက္ခတွေကြောင့်လုံခြုံရေးအတွက်စိုးရိမ်မှုတွေထွက်ပေါ်နေပါတယ်ရွေးကောက်ပွဲလုံခြုံရေးအတွက်ဘလို့စိန်ခေါ်မှုတွေရှိနေပါသလဲရွေးကောက်ပွဲငြိမ်းငြိမ်းချမ်းချမ်းနဲ့ကျင်းပနိုင်ဖို့ဘလို့လုံခြုံရေးအစီအမံတွေလိုအပ်လိမ့်မယ်လို့ယူဆကြပါသလဲဆိုတာကိုအင်္ဂါနေ့တိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့တော်ဒရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါလိမ့်ရှင
်။မနက်ခင်ည9:00နာရီတရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ရဲ့အလဲပါမဆူမြတ်မွန်အစီအစဉ်ပြီးကုသညွန့်ဦးကကူညီတင်ဆက်ထားပါရရှင်။
Apple company ရော်လေ application ပေါင်း250ကျော်တော့မှသူ့ရဲ့ App Store ကနေဖယ်ရှားပစ်လိုက်တဲ့ကိုသားညုံရေ
ဖယ်ပစ်လိုက်မှာပေါ့ဗျာအဲ့ဒီ app တွေကတုံးနေတဲ့သူတွေမသိအောင်လို့သူ့ရဲ့ iPhone iPad တွေထဲကနေအချက်လက်တွေခိုးယူနေတာကိုမဆူမြမွေ
ဟုတ်တယ်ရှင်ဖယ်ရှားခံရတဲ့ app အများစုကတရုတ်နိုင်ငံကလာတဲ့ app တွေတဲ့ဒါပေမဲ့အဲ့ဒီ application တွေကို App Store ကတစ်ဆင့်တစ်ကမ္ဘာလုံးမှာ download လုပ်ယူနိုင်တော့အခုဆိုလို့ရှိရင် download လုပ်ယူထားတဲ့သူပေါင်းကလည်းတသန်းလောက်ရှိတယ်လို့ mobile application တွေလုံခြုံမှုရှိမရှိသုံးသပ်တဲ့ Source DNA ဆိုတဲ့ company ကပြောတယ်ရှင်အဲ့ဒီ company ကပဲဒီ app တွေမှာပြဿနာရှိနေတယ်ဆိုတာကိုစတွေ့ခဲ့တာလေ Guardian သတင်းစာကြီးရဲ့အပြောအရတော့အဲ့ဒီ app တွေတုံးကြသူအများစုကလည်းတရုတ်လူမျိုးတွေတဲ့
Source DNA company ကလုံခြုံမှုမရှိတဲ့ app တွေအကြောင်း Apple company ကိုအသိပေးလိုက်ပြီးတဲ့နောက်တည့်ရဲ့ October 15ရက်နေ့မှာပဲ Apple ကဒီ two apps တွေကနေပြီးတော့အဲ့ဒီဟာတွေအားလုံးကိုဖယ်ရှားပစ်လိုက်တာပဲဗျ
ဖယ်ရှားလိုက်တဲ့ application ပေါင်းက256ခုရှိတယ်။ဘာတွေလဲဆိုတာတော့အဲ့ဒီ source DNA ရော Apple ကပါထုတ်မပြောဘူး။ဒါပေမဲ့ Apple ရဲ့ကြေညာချက်ထဲမှာတော့ Yumi ဆိုတဲ့တရုတ် online ကြော်ညာကုမ္ပဏီရဲ့ software development kit ကိုသုံးပြီးတော့ဖန်တီးထားသမျှ application တွေအားလုံးကိုဖယ်ရှားလိုက်တယ်လို့ပြောထားပါတယ်။အတူကောက် STK လို့ခေါ်တဲ့ software development kit ဆိုတာကတော့ဒီ mobile application တွေကိုဖန်တီးတဲ့အခါမှာသုံးဖို့လိုတဲ့ software program ပေါ့။အခုကိစ္စကတော့တရုတ်က software developer တွေကသူတို့ရဲ့ app တွေထဲမှာကြော်ညာထည့်လို့ရအောင်လို့အဲ့ဒီ Yumi SDK ကိုသုံးထားကြတာ
Apple Store မှာရှိနေတဲ့ Yumi SDK နဲ့ app တွေအားလုံးကိုဖယ်ရှားလိုက်တယ်လို့နောက်မှလည်းဒီ Yumi SDK သုံးဖန်တီးထားတဲ့ application တွေကိုလက်ခံမှာမဟုတ်ဘူးလို့လည်း Apple ကပြောထားတယ်ဗျအ
ဲ့ဒီ application တွေကဒီ download လုပ်သွင်းထားတဲ့ iPhone ဒါမှမဟုတ်ရင် iPad တွေရဲ့ serial number တို့နောက်အဲ့ဒီ iPhone iPad ထဲမှာတခြား download လုပ်သွင်းထားတဲ့ application တွေကဘာတွေလဲဘယ်နှခုရှိသလဲတို့နောက်သုံးနေတဲ့သူရဲ့ဒီ Apple ID နဲ့ချိတ်ဆက်ထားတဲ့ email လိပ်စာတို့နောက်ပြီးတော့အဲ့ဒီ iPhone iPad နဲ့ချိတ်ပြီးတော့သုံးနေတဲ့ speaker တို့ camera တို့လိုမျိုးပစ္စည်းတွေရဲ့ serial number တို့ကိုပိုင်းရှင်မသိအောင်လို့မှတ်ယူပြီးတော့မှအဲ့ဒီ Yumi online company ရဲ့ computer service ကိုပြန်ပို့နေတာတဲ့အဲ့လိုလုပ်တာကဒီ Apple company ရဲ့လုံခြုံရေးဆိုင်ရာစည်းကမ်းတွေကိုချိုးဖောက်နေတယ်လို့ဆိုပြီးတော့ Apple ကအခုလိုအရေးယူလိုက်တာကိုသားညုံရဲ့
Apple Store ကနေဖယ်ရှားခံရတဲ့ application တွေဖန်တီးခဲ့သူတွေကတော့အဲ့လိုမျိုးသူတို့ app တွေကတဆင့်အချက်လက်တွေခိုးယူတယ်ဆိုတာမသိနိုင်ဘူးလို့ Source DNA Mobile Application လုံခြုံရေးကုမ္ပဏီကတော့ပြောထားပါတယ်။နောက်ဒီ mobile app တွေဖန်တီးမဲ့ developer တွေကိုလည်းအဲ့ဒီ Yumi SDK ကိုမသုံးကြဖို့လည်းအကြံပြုတယ်ဗျ
။ဖယ်ရှားခံရတဲ့ app တွေကို download လုပ်ထားပြီးသားသူတွေအတွက်ကတော့ mobile လုံခြုံရေးပိုင်းစိတ်ချရအောင်လို့အဲ့ဒီ app တွေကို update လုပ်ပေးဖို့အတွက်ကိုလည်းထွင်ထားတဲ့သူတွေကို Apple ကုမ္ပဏီကအကြောင်းကြားထားပြီးပြီတဲ့။ပြဿနာရှင်းအောင် update လုပ်မပြတ်မချင်းသူတို့ရဲ့အဲ့ဒီ app တွေကို Apple App Store မှာပြန်ပြီးတော့လက်ခံမှာမဟုတ်ဘူးလို့ကိုပြောထားတာပ
ါပြောရရင်တော့ဒီ Apple Mobile application တွေနဲ့ပတ်သက်လို့ပြဿနာတက်တာအခုက3ကမြောက်ပဲမဆူမြမွန်ရဲ့ October လဇန်ပိုင်းတုန်းကလည်းအခုလိုမျိုးဒီပြဿနာရှိတဲ့ application တွေအတော်များများကို App Store ကနေပြီးတော့ဖယ်ပစ်ခဲ့ရသေးတယ်အဲ့ဒီတုန်းကတော့အဲ့ဒီ app တွေတွင်းထားတဲ့ iPhone တွေကနေ computer server တွေနဲ့ချိတ်ဆက်ဆက်သွယ်တာတွေကိုဂျာကနေဖြတ်ပြီးတော့ခိုးယူနိုင်အောင်လုပ်ထားလို့ဖယ်ရှားပစ်ခဲ့ရတာ
September လကုန်ပိုင်းတော့လည်းကွန်ပျူတာဗိုင်းရပ်စ် malware တွေတွေ့လို့လူသုံးများတဲ့ app တချို့ Apple App Store ကနေပြီးတော့ရှင်းပြခဲ့ရသေးတယ်။အဲဒီတော့ကလည်းတရုတ်နိုင်ငံမှာအသုံးများတဲ့ application တွေများတယ်။သုံးတဲ့သူရဲ့ iCloud password တွေခိုးယူတာတို့လုံခြုံမှုမရှိတဲ့ website တွေစီကိုသူ့အလိုလိုသွားတာမျိုးတွေလုပ်လို့ရှင်းပြခဲ့ရသေးတာလေ
။ Apple App Store ကနေအခမဲ့ရနေတဲ့တချို့ app တွေကသုံးတဲ့သူနဲ့ပတ်သက်တဲ့အချက်အလက်တချို့ကိုအသုံးချပြီးတော့ငွေရှာတာမျိုးတွေကတော့ရှိကြပါရဲ့။ UK Talk Telegraph သတင်းစာဆောင်ပါးထဲမှာရေးတဲ့အတိုင်းဆိုရင်တော့တနိုင်ဒမီလိုမျိုးတုံးနိုင်အောင်လုပ်ထားတဲ့ flashlight app ဆိုရင်ဒီတုံးနေတဲ့သူဘယ်နာသွားတတ်တယ်လဲဆိုတဲ့နေရာတွေကိုမှတ်ထားပြီးတော့ကြော်ညာရှင်တွေကိုရောင်းနေတဲ့နောက်ဒီကျန်းမာရေးဆိုင်ရာ Antimodo ဆိုတဲ့ app ဆိုရင်လည်းတုံးတဲ့သူရဲ့မွေးနေ့နဲ့နေရာတွေကိုကျန်းမာရေးဆိုင်ရာကြော်ညာတဲ့သူတွေကိုပြန်ရောင်းတာမျိုးတော့ရှိပါတယ်တဲ့
ဒါပေမဲ့အခုရှင်းပြခဲ့ရတဲ့ဒီတရုတ်လို application 256ခုကကြတော့တုံးတဲ့သူရဲ့ email လိပ်စာလိုမျိုးအရေးကြီးတဲ့အချက်အလက်မျိုးတွေကိုခိုးယူလို့Apple App Store ရဲ့စည်းကမ်းကိုချိုးဖောက်ရရောက်တယ်လို့ Source DNA ကုမ္ပဏီကိုထောင်တဲ့ Nate Lawson ကသတင်းဆောင်ပါးထဲမှာထောက်ပြထားတယ်လေ။ email လိပ်စာဆိုတာကဒီ online ဆက်သွယ်ရေးမှာအင်တာနက်မှာအရေးပါတဲ့အချက်အလက်တစ်ခုမဟုတ်လား။ကိုယ့်ရဲ့ဘဏ်စင်းစစ်ဖို့ဟာမျိုးကအထူး email လိပ်စာလိုရာမျိုးတွေရှိတယ်လေ။ဒီ mobile application တွေလုံခြုံမှုရှိမရှိသုံးသပ်တဲ့ Source DNA ရဲ့အပြောအရဆိုရင်တော့အခုလိုမျိုးကိုယ့်ရဲ့အချက်အလက်တွေကိုခိုးယူတဲ့ application တွေကို Apple App Store မှာတွေ့ရတာဒါပထမဆုံးပဲတဲ့။Apple App Store ပေါ်မှာဒီလက်ရှိ download လုပ်ယူလို့ရနေတဲ့ application ပေါင်းကတသန်းခွဲကျော်တော့ရှိနေတာ
ပြောရမယ်ဆိုရင်တော့ Apple App Store ဆိုတာလူမျိုးရေးပိုင်းမှာတော်တော်လေးစိတ်ချရတယ်လို့အမှတ်ပေးခံရတဲ့ online ဈေးဆိုင်မဆင်မြမောသူ့ရဲ့ဒီ App Store ပေါ်မှာတင်သမျှ app တွေကိုတေးချာချာစီစစ်ပြီးမှခွင့်ပြုတာဆိုပြီးတော့နာမည်ကြီးတာ Apple App Store က download လုပ်နိုင်တဲ့ application တွေဟာလုံခြုံတယ်စိတ်ချရတယ်ဆိုတဲ့နာမည်ကိုထိန်းထားနိုင်ဖို့ကသိက္ကိုသတိထားတယ်လို့ဆိုတာပဲဗျ
အဲဒါကြောင့်ဒီသိပ္ပံနဲ့နည်းပညာဆိုင်ရာအွန်လိုင်းသတင်းမီဒီယာတစ်ခုဖြစ်တဲ့ The Verge ရဲ့ဆောင်းပါးထဲမှာ UMSTK ရဲ့အန်ဒီရဲကို Apple ကုမ္ပဏီကဘလို့ကြောင့်မို့လို့မသိလိုက်တယ်လဲဆိုတာကိုမေးခွန်းထုတ်ထားတာပေါ့ Apple ကုမ္ပဏီတခုရဲ့မြင်တွေ့လို့ရတဲ့အချက်လက်တွေကိုရအောင်လုပ်နိုင်ဖို့ကအဲ့ဒီတရုတ်နိုင်ငံကအွန်လိုင်းကြော်ညာ UMI ကုမ္ပဏီကစူးစမ်းပြီးတော့ software program ကိုလုပ်ထားပုံရတယ်လို့ Source DNA ကုမ္ပဏီကတော့သုံးသပ်တယ်ပုံမှန်အဖြစ်ကတော့ဒီ application တွေလုံခြုံစိတ်ချမှုရှိမရှိဆိုတာကိုစမ်းစစ်တဲ့အခါမှာအဲ့လိုမျိုးလှုပ်ထားတာဆိုလို့ရှိရင်တော့တွေးရလေရှိပေမဲ့ဒီဟာမှာတော့လွတ်သွားပုံရတယ်တဲ့
mobile app တွေရဲ့လုံခြုံရေးကိုမပြတ်သုံးသပ်နေတဲ့ source DNA ကုမ္ပဏီကိုယ်တိုင်တော်မှတခြား application တွေကိုစစ်ဆေးတဲ့သူတို့ရဲ့ကိုယ်ပိုင် application ကို update လုပ်လိုက်တော့မှအဲ့ဒီပြဿနာကိုသွားတွေ့ရမှာမဟုတ်လားမဆင်မြန်ပါ
အခုခေတ်မှာကဒီလက်ကင်ဖုန်းတွေကိုပို့ပြီးတော့အားကိုးလာကြရတယ်။လက်ကင်ဖုန်းတွေတွေကနေပြီးတော့ဒီဂျာတိဥရုအခြေအနေဘယ်လိုရှိသလဲတို့ကားမပိတ်အောင်လို့ဘယ်လမ်းကနေသွားရမလဲဆိုတာမျိုးတို့သိနိုင်တဲ့ဒီအသုံးဝင်တဲ့ mobile application တွေကိုလူတွေကပို့ပြီးတော့သုံးလာကြတယ်။တစ်ချိန်တည်းမှာပဲဒီလူတွေအားကိုးတဲ့ app တွေကိုအသုံးချပြီးတော့ကိုယ့်ရဲ့အချက်လက်တွေခိုးနိုင်ဖို့ကြိုးစားတဲ့နည်းတွေကလည်းစုံလာတယ်။အဲ့တော့တိုးတက်လာနေတဲ့နည်းပညာကိုအကောင့်အတွက်အသုံးချသူတွေရှိသလိုကိုကျိုးအတွက်အတုံးချနေကြတဲ့သူတွေလည်းရှိနေတယ်ဆိုတာကိုအခုကိစ္စကသက်သေတခုပဲလို့ပြောရမယ်ထင်ပါတယ်ရှင
်။မဆူမြတ်မွန်စီစဉ်ပြီးကိုသားညုံဦးကိုကြီးတင်ဆက်ခဲ့တဲ့ blog ရေးပြောသမျှစီစဉ်ဖြစ်ပါတယ်။ခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါရှင်။အမှုပညာလောကကသတင်းတူတူထထွားတွေကိုမှအေးတန်နာကျော်ကစူးစီးတင်ဆက်ထားပါတယ်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလာမှာတော့အသက်85နှစ်တောင်ပြည့်သွားပြီဖြစ်တဲ့ဗြိတိသျှနာမည်ကျော်အဆိုတော်ကြီး Cliff Richard ရဲ့မွေးနေ့ပွဲအမျိုးသမီးကိုလုံဒီအလှတက်ပုံတွေဖော်ပြတော့မှာမဟုတ်ဘူးဆိုတဲ့ Playboy Magazine ကြီးဒီလိုမျိုးကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထော်တာတွေကိုပြောပြပေးသွားပါမယ် Sir Cliff Richard တရားအသက်85နှစ်ပြည့်ပါပြီရှင်ဗြိတိန်နိုင်ငံကနာမည်ကျော်အဆိုတော်ကြီးဆာဗွေးယားကလစ်ဖ်ရစ်ချတ်ရဲ့မွေးနေ့ကအောက်တိုဘာလ14ရက်နေ့ဖြစ်ပါတယ်။သူက1958ခုနှစ်မှာအမှုပညာလောကရဲ့ကိုစရောက်ခဲ့တာပါ။သူ့ရဲ့နာမည်အရင်းဖြစ်တဲ့ Harry Webb ဆိုတာကိုမယူဘဲနဲ့ Cliff Richard ဆိုတဲ့နာမည်နဲ့အမှုပညာလောကရဲ့ကိုဝင်လာခဲ့ပြီးတော့ဒီနာမည်နဲ့ပဲတေးတန်သွင်းကုမ္ပဏီတစ်ခုနဲ့အစာချုပ်ချုပ်ခဲ့တာပါ။သူကအဲ့ဒီနှစ်မှာပဲ UK နိုင်ငံကအကောင်းဆုံးတေးသချင်းစီးရင်ကိုလည်း Movie ဆိုတဲ့သချင်းနဲ့ဝင်ခဲ့ပါတယ်။အဲ့ဒီတင်းနဲ့ပဲသူ့ကိုလူတွေကဗြိတိသျှတို့ရဲ့ Elvis Presley လို့တင်စားခဲ့ကြပါတယ်။အခုလိုမျိုးအမှုပညာလောကရဲ့ဝင်ရောက်ခဲ့တာနှစ်90ကြာလာတဲ့အထိ Cliff Richard တင်းတွေကိုလူကြိုက်များတော့မှာအခုချိန်အထိဆိုရင်ရောင်းချရပြီးသူ့ရဲ့တက်ပြားကနှစ်တန်းခွဲကျော်ပါတယ်။သူ့ကိုပရဟိတလုပ်ငန်းတွေအတွက်1995ခုနှစ်မှာဆာပွဲနဲ့ဗြိတိသျှဘီမားကြီးသူကောင်းပြူတာခံခဲ့ရတဲ့ Cliff Richard ဟာသူ့ရဲ့အသက်85နှစ်မြောက်မွေးနေ့အထိမ်းအမှတ်ဖြစ်နေလန်ဒန်မြို့တော်ကတော်ဝင် Albert ခမ်းမမှာခုနှစ်ညရက်တိုက်ဖြိုလ်ယူနေပါတယ်ရှင်ရုပ်ရှင်ပွဲတော်တွေမှာအကဲပြတ်တိုင်းသူကြီးတစ်ခါမှမလုပ်ခဲ့ဘူးပဲလေ။လာမယ့် February လမှာကျင်းပဖို့ရှိတဲ့66ကြိမ်မြောက်ဘလင်ရုပ်ရှင်ပွဲတော်မှာတော့အကဲပြတ်တိုင်းသူကြီးချုပ်ဖြစ်နေလုပ်ပေးမှာပါ။ပွဲတော်စီစဉ်ကြီးကြပ်ရေးကုမ္ပဏီကထုတ်ပြန်တဲ့အကြေညာချက်မှာမင်းသမီး Mary Strip ကရုပ်ရှင်ပွဲတော်ကိုဘလို့ပုံစံမျိုးနဲ့မဆိုတက်ရောက်ခွင့်ရတာအမတန်စိတ်လှုပ်ရှားစရာကောင်းပါလေ။ဒီတစ်ခေါက်တော့အကဲပြတ်တိုင်းသူကြီးဖြစ်နေဒီပွဲကိုတက်ခွင့်ရမယ်ဆိုတော့ပို့ပြီးတော့အထူးဝမ်းသာရသလိုအရင်လဲစိတ်ဆောနေရပါတယ်လို့ပြောသွားပါတယ်။ဘာလင်နဲလို့လည်းလူသိများတဲ့ဘာလင်ရုပ်ရှင်ပွဲတော်ကို Mary Strip ကဧည့်သည်တော်အနေနဲ့မကြာခဏတက်ရောက်ခဲ့ပြီးတော့2003ခုနှစ်မှာသူကိုယ်တိုင်ဆုရရှိခဲ့တာပါ။ဒီတစ်ခေါက်တော့တာဝန်တော်ကြီးပါတယ်။ကျွန်မအရင်ဘယ်တော့မှအခုလိုမျိုးအကြီးအကဲနေရာမှာတာဝန်မယူခဲ့ဘူးပါဘူး။အရင်နှစ်တွေကရှင်းဆောင်လမ်းများရှိခဲ့တဲ့အကဲပြတ်တိုင်းသူကြီးတွေရဲ့ဆံကိုဆက်ပြီးတော့ထိန်းသွားနိုင်မယ်လို့မျှော်လင့်ပါတယ်။ဒီနေရာမှာလှုပ်ခွင့်ရတာအတွက်လည်းအထူးဂုဏ်ယူမိပါတယ်လို့ Mary Strip ကပြောပါတယ်။ နောက်ထောင်းတုံးကနေမှာအဲ့ဒီရုပ်ရှင်ပွဲတော်မှာသူရတဲ့ဆုကတော့ဆေလ်ဘဲဆုဖြစ်ပြီးတော့ဒီဆုကိုမင်းသမီးဂျူလီယန်မော်နဲ့နောက်မင်းသမီးတယောက်ဖြစ်တဲ့နီကိုးလ်ကေမန်နိုနဲ့အတူ The Hour ရုပ်ရှင်ကားအတွက်ရရှိခဲ့တာပါနောက်ထောင်းဆယ်နှစ်ခုနေမှာတော့ဘယ်လင်ရဲ့ရုပ်ရှင်ပွဲတော်ကသူ့ကိုတသက်တာထူးချွန်ဆွမ်းဆောင်မှုစုပေးခဲ့ပါတယ် အော်တိုဘာလာရှိရဲ့ကြာသာပြီးနေ့ကဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာကျင်းပခဲ့တဲ့ဝူမန်အင်ဒါဝေါ်ကမ္ဘာ့အမျိုးသမီးများထိပ်သီးဆွေးနွေးပွဲမှာဆီးရီးယားအိုင်အက်စ်နဲ့အဲ့ဒီနောက်ဆက်တွဲဒုက္ခတဲ့အရေးကိစ္စတို့ကိုအဓိကထားပြီးဆွေးနွေးခဲ့ကြပြီးကမ္ဘာ့နာမည်ကျော်အမျိုးသမီးတွေကဂျော်ဒန်မီဘီယာကွင်းရာနီယာဗြိတိရှ်တော်ဝင်မင်းသမီးတစ်ပါးဖြစ်တဲ့ပရင်စစ်ဘီယက်ထ Tina Brown ကစတင်ခဲ့တာဖြစ်ပြီး2010မှာ American ပြည်အောင်စုနယူးယောက်မြို့မှာပထမအဦးဆုံးထိပ်တီးဆွေးနွေးပွဲစတင်ခဲ့တာပါ။အဲနောက်ဆောက်ပါလို Dubai, London နဲ့ New Delhi မြို့တော်တွေမှာလည်းလှည့်လည်ပြီးတော့ကျင်းပပြီးပါပြီ။ထိပ်တီးဆွေးနွေးပွဲဖွင့်ပွဲနေ့မှာနောက်ဆုံးမိတ်စကားပြောခွင့်ရရတဲ့သူတွေထဲမှာတော့နာမည်ကျော်ရုပ်ရှင်မင်းသမီးကြီး Mary Streep လည်းပါဝင်ပါတယ်။ထိပ်သီးဆွေးနွေးပွဲဒုတိယနေ့မှာတော့ Hollywood နာမည်ကျော်မင်းသမီး Nicole Kidman လည်းတက်ရောက်တာတွေ့ရပါတယ်ရှင်။ပြောင်းစုကနာမည်ကျော် Playboy Magazine ကြီးမှာတော့ရှေးလျှောက် Willis Slit အမျိုးသမီးအလှတဲ့ပုံတွေတွေ့ရတော့မှမဟုတ်ပါဘူး။လာမယ့်မလကစပြီးတော့ Colony အမျိုးသမီးပုံတွေမဖော်ပြတော့ဘူးလို့ Playboy Magazine ကအတည်ပြုသွားပါတယ်။အမျိုးသားတွေရဲ့စိတ်ကိုနှိုးဆွစေတဲ့ကိုဟန်ပြအနေထားတွေနဲ့ဓာတ်ပုံတွေကိုတော့ဆက်ပြီးတော့ဖော်ပြမှာဖြစ်ပေမဲ့လုံးဝကြီးအဝတ်ပလာပုံတွေကိုတော့ဖော်ပြမှာမဟုတ်ပါဘူး။ဒီဆုံးဖြတ်ချက်ဟာသူတို့ Magazine အတွက်အဓိကအပြောင်းလဲကြီးတစ်ရပ်ဖြစ်ပါတယ်။1953ခုနှစ်မှာမင်းသမီး Marilyn Monroe ရဲ့တက်ပုံနဲ့စတင်ထုတ်ဝေတဲ့ Playboy Magazine ဟာကိုလုံးဒီအမျိုးသမီးတွေရဲ့အလှကိုဖော်ပြတဲ့ Magazine ဖြစ်ပါတယ်။ Playboy Magazine ဟာမှနှစ်ခရဲကသူတို့ရဲ့ website မှာလုံးဝအဝတ်ပလာနဲ့အမျိုးသမီးတွေရဲ့ပုံကိုမဖော်ပြတော့တာဖြစ်ပြီးတော့အခုတော့ထပ်ပြီးတော့ Magazine မှာပါမဖော်ပြဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီ magazine က1985ခုနှစ်မှာအုပ်ရေပေါင်း 5.6 တန်မှယူသူရှိခဲ့ရတာကနေအခုတော့လဲ 8 သိန်းလောက်ပဲအမှားရှိတော့တာဖြစ်ပါတယ်ရှင
် Hey y'all friend I gotta tell you something Oh yeah I wanna be a celebrity yeah
ဒီတက်တဲ့ရောင်တဲ့နော်အစီအစဉ်ကို radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yeah. I'll have my own yeah.
ရှာကြောကြားသူတွေရဲ့သတင်းတွေကိုစူးစီးတင်ပြနေတဲ့မအေးတနာကျော်ရဲ့တက်တန့်ရောင်သတင်းလွှာကိုနားဆင်ခဲ့ရတာပါရှင်။ခုတော့သတင်းပတ်စဉ်ကဏ္ဍနောက်ဆုံးတစ်ခုဖြစ်တဲ့သူယုံကြည်ရစီစဉ်ရဲ့အလဲပါခုတစ်ပတ်စီစဉ်မှာတော့အမေရိကန်နိုင်ငံ New Hampshire တက္ကသိုလ်မှာစီးပွားရေးနဲ့ဈေးကွက်စီမံခန့်ခွဲမှုဘာသာရပ်တင်ယူနေတဲ့မမေဖြူအေးရဲ့အမြင်ကိုနားဆင်ရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်။
ကြည့်ရတာတော့ဗမာနိုင်ငံမှာ world management လို့ခေါ်တဲ့ငွေကြေးချမ်းသာမှုအကျိုးရှိရှိအသုံးချနိုင်မှုအတွက်စီမံခန့်ခွဲပေးတဲ့ဝန်ဆောင်မှုတွေလိုအပ်တယ်ဆိုတာပါပဲ။ကျွန်မအမြင်မှာတော့ဗမာနိုင်ငံကငွေကြေးချမ်းသာသူတွေအများစုဟာလုပ်ငန်းမှာရရှိတဲ့ဝင်ငွေတွေကိုအိမ်တွေ၊တိုက်တွေ၊ခြံတွေဝယ်ထားကြတာများပေမယ့်လေအခြားလုပ်ငန်းအသစ်တွေမှာယင်းကြီးမြုံနံတဲ့ပမာဏဟာအလွန်နည်းပါးပါတယ်။တနည်းအားဖြင့်ပြောရရင်ဖွံ့ဖြိုးပြီးနိုင်ငံများနဲ့ရှိရင်ကျမတို့နိုင်ငံမှာငွေကြေးလည်ပတ်မှုကတိတ်မရှိပါဘူး။ဒီ world management ဝန်ဆောင်မှုတွေဟာစွန့်စားဖို့ဝင်လေနေသူတွေသို့မဟုတ်လုပ်ငန်းအသစ်တွေမှာယင်းနှိမ့်နှံမှုရှာဖွေရင်အချိန်မရှိသူတွေအတွက်အတောက်ကူပြုနိုင်မှာဖြစ်ပါတယ်။နောက်တစ်ချက်အနေနဲ့ကျမပြောချင်တာကဒီလိုဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေဟာဒီနေ့ကုန်ပိုင်းမှာစတင်ဖို့ရှိတဲ့မြန်မာနိုင်ငံက stock ဈေးကွက်နဲ့ပတ်သက်ပြီးဗီဒီယိုတွေကိုအကျိုးရှိမဲ့အကြံတွေ ပေးနိုင်မယ်လို့မျှော်လင့်ပါတယ်ဒီလိုဝန်ဆောင်မှုတွေတိုင်းရှိရင် stock ကစားခြင်းတွေအတွက် risk နည်းပြီးအကျိုးအမြတ်ရရှိနိုင်မယ့်အစုရှယ်ယာတွေကိုဝယ်နိုင်မှုအတွက်အကြံပြုချက်တွေရနိုင်မှာဖြစ်ပါတယ်ကျွန်မပါရောက်ဒီလိုပြောချင်တာလဲဆိုတော့မြန်မာနိုင်ငံမှာစစ်အာဏာရှင်အောက်မှာနှစ်ပေါင်း50ကျော်လောက်ဖြတ်တန်းလာတဲ့ကာလတလျှောက်ပြည်ပနိုင်ငံများနဲ့အလွန်ကင်းကွာနေုံနာမကအလုတ်လက်မဲ့လူဦးရေကလည်းပမာဏနိုင်ငံအနှံ့မှာအလွန်များပြားပါတယ်ကျွန်မပါကြောင့်ဒီလိုပြောချင်တာလဲဆိုတော့ပမာဏနိုင်ငံဟာစစ်အာဏာရှင်အောက်မှာနှစ်ပေါင်း50ကျော်လောက်ဖြတ်တန်းလာတဲ့ကာလတလျှောက်ပြည်ပနိုင်ငံများနဲ့အလွန်ကင်းကွာနေုံနာမကလုံးလမဲ့လူဦးရေကလည်းဗမာနိုင်ငံအနှံ့မှာအလွန်များပြားပါတယ်အခုဆိုရင်ဗမာနိုင်ငံကစီးပွားရေးအရတကားစားပြီးတဖြည်းဖြည်းပွင့်လာပါပြီဒီတော့ဒီဝန်ဆောင်မှုပေးနိုင်တဲ့သူတွေရဲ့အကူအညီကြောင့်ရင်းနှီးမြှုပ်နှံမှုရှာဖွေနေတဲ့လူတွေနဲ့လုပ်ငန်းအသစ်စားခြင်းတဲ့လူတွေစားနိုင်မယ်လို့ယုံကြည်ပါတယ်လုပ်ငန်းတွေအများပြားထွက်ပေါ်လာတဲ့အမြအလုံးလမဲ့လူငယ်တွေလည်းနှဲပါသွားနိုင်တယ်လို့ဒီလူငယ်တွေကလည်းမျှော်လင့်ချက်မမဲ့ပဲသူတို့ဟာတိုင်းပြည်ရဲ့ကံကြမ္မာကိုဖန်တီးတဲ့နေရာမှာအရေးပါတဲ့အခမ်းအကဏ္ဍကနေပါဝင်နေရဆိုတာကိုယ့်ကိုယ်ယုံကြည်မှုမြင်သက်လာမှဖြစ်ပါတယ်။ဒီတော့ဒီဝန်ဆောင်မှုလုပ်ငန်းဟာတိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်တောင်းတနေရကနေကူညီပြည့်စုံသွားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယ်ယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်ပါရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00ရက်နေ့7:00နာရီအထိလိုင်းဒိုမီတာ3058တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါဒီကနေ့ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးသွားမှာပါ။ကြံရှိတဲ့အချိန်တွင်သတင်းကြီးချုပ်ကိုကိုရနိုင်ကပြောပြပေးပါအောင်ရှင်
။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာအင်အားပြင်းငလျင်တစ်ခုလှုပ်ခတ်ခဲ့တာကြောင့်အာဖဂန်နစ္စတန်နဲ့အင်ဒီးယားပါကစ္စတန်နိုင်ငံတွေမှာတေဆုံးသူဟာ150ကျော်ရှိသွားခဲ့ပြီဖြစ်ပြီးတော့ရာနဲ့ချီပြီးတော့လည်းဒဏ်ရာရသွားခဲ့ပါတယ်။ဖေဇာဘတ်မြို့ရဲ့အရှေ့တောင်ဘက်ကမိုင်60လောက်အကွာကိုဗဟိုပြုပြီးတော့ဒဏ္ဍာရီကလှုပ်ခတ်ခဲ့တာဖြစ်ပြီးအမေရိကန်ဘူမိဗေဒဌာနရဲ့တိုင်းတာချက်အရပြင်းအား 9.5 magnitude ရှိတယ်လို့ပြောပါတယ်။ငလျင်တန်းအစိုးဆုံးခံလိုက်ရတဲ့ဒေသကတော့အာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ချင်းကပ်နေတဲ့ပါကစ္စတန်နိုင်ငံကခိုင်ဘာပတုံခွာဒေသဖြစ်ပြီးတော့ငလျင်ကြောင့်တေဆုံးသူဟာ123ယောက်ရှိပြီဖြစ်ပြီး950ကျော်ဒဏ်ရာရသွားခဲ့ပါတယ်။ငလျင်လှုပ်ခတ်သွားတဲ့နေရာနာကူညီကယ်ဆယ်ရေးပစ္စည်းတွေချက်ချင်းပို့ပေးနိုင်ဖို့အတွက်အာဖဂန်တပ်တွေနဲ့ရဟယင်တွေကိုပါကစ္စတန်တပ်တွေနဲ့ရဟယင်တွေကိုပါကစ္စတန်စစ်တပ်အကြီးအကဲရာဟီလ်ရှရစ်ကဆေးလွတ်လိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတော့တေဆုံးသူဟာ26ယောက်ရှိသွားပြီဖြစ်တယ်လို့သိရပါတယ်။နန်ဂဟာပြည်နယ်မှာ6ယောက်တေဆုံးပြီး90လောက်တန်းရခဲ့တယ်လို့ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒါပြင်ကွန်ဒူးစီနယ်မှာဆိုရင်လည်းကျောင်းသား12ယောက်တေဆုံးပြီးတော့ဒါဇင်နဲ့ချီတန်းရသွားခဲ့ပါတယ်။အတိတ်ကာလတုန်းကဂျပန်နိုင်ငံရဲ့စစ်ရေးအရရန်လိုတဲ့မူဝါဒတွေကြောင့်ဂျပန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးတင်းမာခဲ့တာကိုပြန်လည်ကောင်းမွန်လာအောင်ကြိုးပမ်းတဲ့အနေနဲ့နှစ်နိုင်ငံထိပ်သီးအစည်းအဝေးတစ်ခုလုပ်ဖို့တောင်ကိုရီးယားနိုင်ငံဘက်ကဂျပန်နိုင်ငံကိုကမ်းလှမ်းလိုက်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုရီးယားနိုင်ငံပြောပြပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကမဆူမွန်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ Justin Hwitz ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိအစီအစဉ်ကိုပထမနာရီဝက်ကိုလိုင်းဒိုမီတာ3040 48တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပြီးဒုတိယပိုင်းနာရီဝက်အစီအစဉ်တွေကတော့လိုင်းဒိုမီတာ3040 50နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။တသက်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပါ
This program has come to you from the Voice of America, Washington.